Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်အောက်တိုဘာလ10ရက်စက်တာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA Facebook Website YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်။ပေးရပါကခင်ဝေးကြပါစေ။ကျွန်မခင်ပြူထွေးပါ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာအင်အားပြင်းဟာရီကိန်းမုန်တိုင်းမယ်တန်ကြောင့်သေဆုံးသူ2ဦးထက်မနည်းရှိနေပြီးတော့အင်ဂျီ3သန်းကျော်ကတော့လျက်ဆင်းပြီးပြန်နေပါဗျ။နောက်လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးနယ်ဆက်ဆက်ဆွေးနွေးပွဲတွေမှာတော့မြန်မာအရေးအပါဝင်ဒေသတွင်းပြဿနာတွေကိုဆွေးနွေးနေကြပါဗျ။ဒီလိုတစ်ချိန်တည်းမှာပဲဒီမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ကြံကြွယ်မှုတွေဟာထိရောက်မှုမရှိဘူးဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဝေဖန်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးဖို့ရှိပါတယ်ရှင်။
ဟုတ်ကဲ့ပါမခင်ပြည့်တွေ့အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မြန်မာရေတရုတ်ဝိုင်းကူဖို့အာဆီယံတောင်းဆိုလိုက်တာကိုဒီထိပ်သီးပွဲသတင်းယူနေတဲ့မိုင်းအင်ဂျင်နိုင်က
မြန်မာအရေးမှာထိတိရောက်နဲ့ပါဝင်ကူညီဖို့ဆိုပြီးတော့လေဒီတရုတ်ဝန်ကြီးချုပ်ကိုဒီအာဆီယံခေါင်းဆောင်တွေကဟိုပြောဆိုခဲ့ကြတယ်လို့လည်းအညီမဖော်လို့တဲ့အရာရှိတဦးကပြောပါတယ်
။နောက်စစ်တပ်ကခတ်စိတ်စိတ်ဘုံချဲနေတဲ့ရှမ်းမြောက်မှာဒီနေ့တော့တိန်ဒီနဲ့တီဘောမြို့မှာတည်ဆုံမှုထရှိခဲ့ပါတယ်။ဒါအပြင်ရန်ကုန်ကဆက်ရနာရှင်ဆန့်ကျင်သူလူငယ်နှစ်ဦးလည်းအဖမ်းခံခဲ့ရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ခြေသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်မြမကြီးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နာဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တရောင်သတင်းတွေကိုမခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေကိုအင်အားပြင်းဟာရီကိန်းမုန်တိုင်းမယ်တန်ဝင်ရောက်တိုက်ခတ်လို့လူနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။လေပြင်းတိုက်ခတ်ပြီးတော့မိုးတဲရေကြီးရေရှမ်းတာတွေကြောင့်လူနေအိမ်တွေပျက်စီးခဲ့ရပြီးတော့အင်ဂျီ3သန်းထက်မနည်းလျက်စင်ပြီးပြန်နေပါတယ်။ပြင်းအားအဆင့်3ရှိတဲ့ဟာရီကိန်းမုန်တိုင်းဟာတနအီကို128မိုင်ကျော်နဲ့ဆာရာဆိုဒါခရိုင်စီယက်စတာခီးမြို့နာကိုဗုဒ္ဓဟူးနေ့နောက်ပိုင်းတော့ကဝင်ရောက်ခဲ့တာပါ။မုန်တိုင်းတံကိုဖလော်ရီဒါပြည်နယ်တဝိုက်ညလုံးပေါက်ကြုံခဲ့ရတယ်လို့ပဲရုတ်တရက်ရေကြီးရေရှမ်းမှုအန္တရာယ်တွေဆက်ပြီးတော့ကြုံရနိုင်သေးတာကိုအာဏာပိုင်တွေကသတိပေးထားပါတယ်။ဒီကနေ့ကြာတာရင်းနေမနက်ပိုင်းမှာဟာရီကိန်းပြင်းအားအဆင့်1ကိုယော့သွားပြီးဖလော်ရီဒါပြည်နယ်အရှေ့မြောက်ဘက်ကတည်းအတ္တလန္တိတ်သမုဒ္ဒရာဘက်ကိုရေသွားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်နယ်မြောက်ပိုင်းမှာမိုးရေချိန်9လက်မကနေ10လက်မအထိထက်ပြီးတော့ယွာနိုင်သေးတဲ့အကြောင်းအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။ဖလော်ရီဒါပြည်နယ်နောက်ဘက်ကမ်းခြေမြို့စိန့်ပီတာစဘတ်မှာတော့မိုးရေချိန်ကြောင့်မုန်တိုင်းကြောင့်ဒီမိုးရေချိန်16လက်မအထိစံချိန်တင်ဆိုးရွာခဲ့ပြီးတော့ဒါဟာဖြစ်အခုလိုအောက်တိုဘာလတည်းလှဆင်ပုံမှန်ရွာသွန်းလေးရှိတဲ့မိုးရေချိန်ထက်8ဆပိုပြီးတော့များပါတယ်ရှင
်။လောင်မှာကျင်းပတဲ့အာဆီယံထိပ်သီးပွဲမှာမြန်မာရေအပါအဝင်ဒေတာရင်းကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။လောင်နိုင်ငံဗီယက်နမ်မြို့မှာအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေပြီးမြန်မာအပါအဝင်ဒေတာရင်းပြဿနာတွေနဲ့တောင်တရုတ်ပင်လယ်အတွင်းတွင်းမာမှုတွေတိုးလာနေတာတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဒီနေ့ကျင်းပတဲ့အာဆီယံထိပ်သီးပွဲတွင်မှာတော့မြန်မာမှာဖြစ်နေတဲ့ပြည်တွင်းစစ်ပဿနာဟာရှုပ်ထွေးပြီးပြည်လည်အောင်လုပ်ဖို့အချိန်လိုတယ်လို့အာဆီယံဖွဲ့ရဲ့အတွင်းရေးမှူးခေါင်းကောင်ဟန်ကအခုလိုပြောလိုက်ပါတယ
် What is clear from the discussion of course now is that we need time
ဆွေးနွေးပွဲကနေရလာတဲ့အဖြေကတော့အခုချိန်မှာကျွန်တော်တို့အနေနဲ့အချိန်ယူပြီးစိတ်ရှည်ရှည်ထားဖို့လိုပါတယ်မြန်မာမှာလက်ရှိဖြစ်နေတဲ့ပြဿနာဟာရှုပ်ထွေးပြီးအမြန်ပြန်လဲဖြည့်ရှင်းနိုင်ဖို့ကတော့ကျွန်တော်တို့အနေနဲ့မမျှော်လင့်သင့်ပဲအခုချိန်မှာအရေးကြီးဆုံးကမြန်မာနဲ့ဆွေးနွေးညှိနှိုင်းမဲ့အာဆီယံရဲ့အခမ်းကဏ္ဍကိုတခြားနိုင်ငံတွေအနေနဲ့ပံ့ပိုးကူညီပေးတင်တယ်လို့အာဆီယံအတွေ့အမှုကပြောသွားတာပါခင်ဗျာ
ပုံမရှုပ်ထွေးလာနေတဲ့ပထဝီနိုင်ငံရဲ့အခြေအနေကြောင့်ဒီဖြစ်ပေါ်လာတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အတွက်ဒေသတွင်းနိုင်ငံတွေညီညွတ်ဖို့လိုအပ်တယ်လို့ပဲခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့တွန်းပြင်သွားကြဖို့အာဆီယံနဲ့ဒီအာဆီယံ +3 ထိပ်သီးဆွေးနွေးပွဲမှာဒီနေ့ဒေသတွင်းခေါင်းဆောင်တွေကတိပြုပြောဆိုခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်လို့တော့တရုတ်အနေနဲ့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့အာဆီယံခေါင်းဆောင်တွေကတိုက်တွန်းပြောဆိုခဲ့ကြပြီးတရုတ်ဝန်ကြီးချုပ်လီကစ်ချန်ကတော့ဒေသတွင်းကိစ္စတွေကိုပြင်ပအင်အားစုတွေကကြားဝင်ဆွတ်ဖက်နေတယ်လို့ခုခံတုံ့ပြန်ပါတယ်။ ပြင်ပအင်အားစုလို့ပြောဆိုတဲ့နေရာမှာဘယ်နိုင်ငံဆိုတာနာမည်တည်းမပြောခဲ့ပေမဲ့လို့လေဒေသတွင်းနယ်မြေငင်းပွားမှုတွေမှာအမေရိကန်ကကြားဝင်ဆွတ်ဖတ်နေတယ်လို့တရုတ်ကအရင်တုန်းကဆွတ်ဆွဲပြောနေရပါအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်ဗီယက်နမ်တို့နဲ့တရုတ်နိုင်ငံကြားဒီနှစ်ထဲတောင်တရုတ်ပင်လယ်ပြင်မှာနယ်မြေဆိုင်ရာငင်းပွားမှုနဲ့တင်းမာမှုတွေပိုဆိုးလာနေချိန်မှာပဲအာဆီယံနဲ့အာရှနိုင်ငံကြီး၃ခုဖြစ်တဲ့တရုတ်ဂျပန်တောင်ကိုရီးယား၃နိုင်ငံတို့ရဲ့အာဆီယံ plus 3ထိပ်သီးဆွေးနွေးပွဲကျင်းပနေတာလည်းဖြစ်ပါတယ်ရှင်
နောက်မြမရေဒီနိုင်ငံကဆောင်ရွက်မှုအလုံးမဖြစ်ဘူးလို့ကုလအလူခွင့်ရအထူးကိုယ်စားလှယ်ကပြောလိုက်ပါတယ်။မြန်မာမှာဖြစ်နေတဲ့ပြည်တွင်းစစ်ကိုရပ်တန့်အောင်နိုင်ငံကတိုင်းဝမ်ရဲ့ကျိုးပန်းဆောင်ရွက်မှုတွေဟာလုံးဝအလုံးမဖြစ်ဘူးလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရကိုယ်စားလှယ်အထူးကိုယ်စားလှယ် Tom Andrews ကဒီနေ့ပြောလိုက်တာပါ။မြန်မာပြည်ထောင်စုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်မှုတွေဟာအောင်မြင်မှုရှိပဲအဲ့ဒီအတွက်နိုင်ငံတကာအနေနဲ့မဟာဗျူဟာကြက်ကြက်ညှိနှိုင်းဆောင်ရွက်မှုတွေအရေးပေါ်လှုပ်ဆောင်ပြီးမြန်မာစစ်ကောင်စီကိုငွေကြေးလက်နက်နဲ့တရားဝင်မှုတွေရအောင်ထောက်ပံ့ကူညီတာတွေမလုပ်ဘဲဖြတ်တောက်ပစ်ဖို့လိုတယ်လို့လည်း Tom Andrews ကဆက်ပြောခဲ့ပါတယ်။ဒါအပြင် Tom Andrews ကဩစတြေးလျနိုင်ငံကိုဆယ်ရက်ကြာတွားရောက်ခဲ့ပြီးမြန်မာပဋိပက္ခနဲ့ပတ်သက်တဲ့ဒေသရင်းနဲ့နိုင်ငံတကာတိုင်းဝမ်အနေနဲ့ပို့ပြီးတော့ထိရောက်တဲ့အရေးပေါ်တုံ့ပြန်မှုတွေဆောင်ရွက်နိုင်ဖို့ဩစတြေးလျအနေနဲ့ဥဆောင်တင်ဖို့ဆော့တိုက်တွန်းခဲ့ပါသေးတယ်မြန်မာရဲ့ချင်းလေးတွေဟာဆိုးတဲ့ဆိုးလာနေပြီးပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့သူတွေဟာသုံးသန်းကျော်အထိရှိလာနေပြီလို့သူကပြောခဲ့ပါသေးတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိအိုင်ရိုမီတာ32 kHz 9339နဲ့9339အိုင်ရိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့ကြာတာပရိညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။လမ်းလွန်နိုင်ငံမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်း Hezbollah တပ်မှု2ဦးသေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါတယ်။ဒီတပ်မှုနှစ်ဦးကတော့အာမက်မူစတာဖာအယ်ဟက်အလီနဲ့မိုဟာမက်အလီဟမ်ဒမ်တို့ဖြစ်ပြီးတော့အစ္စရေးနိုင်ငံမြောက်ပိုင်းကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ရမှာပါဝင်ခဲ့ကြတဲ့သူတွေဖြစ်တယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တချိန်တည်းမှာပဲအစ္စရေးပိုင်နက်ထဲကိုလေဗနွန်ကနေဒုံးကျည်40လောက်ပစ်လွတ်တိုက်ခိုက်တာခံခဲ့ရပြီးတချို့ကတော့အစ္စရေးလေတပ်ကကြားဖြတ်တိုက်ခိုက်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီတော့တွင်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတယာဟူးနဲ့ဗုဒ္ဓနေ့ကဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးလေဗနွန်နဲ့ဂါဇာကစစ်သွေးကြွတွေကိုထိုးစစ်ဆင်နေတဲ့အစ္စရေးကိုအမေရိကန်ကအခိုင်အမာဆက်ပြီးတော့ထခံသွားမယ်အကြောင်းထက်လောင်းကတိပြုပါရယ်။မကြခင်တုန်းကအစ္စရေးကိုအီရန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်မှာတုံ့ပြန်လိုက်တာလည်းဖြစ်ပါရယ်ရှင
်။ရန်ကုန်ကဆက်ရနာရှင်ဆန့်ကျင်သူလူငယ်2ဦးကတော့အဖမ်းခံရပါတယ်။ဆက်ရနာရှင်ဆန့်ကျင်လူလူလှရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့ចောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းနဲ့တကုံတက်ကတူចောင်းသားဟောင်းကိုရှင်းဝေအောင်တို့မနေ့ကရန်ကုန်မှာအဖမ်းခံခဲ့ရတာပါ။ကိုပိုင်ဖြိုးမင်းကိုရန်ကုန်အရှိချမ်းတာကီတာမြို့နယ်တဲကသူ့အိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမနေ့ဗိုလ်ရုညကလာရောက်ရှာဖွေဖမ်းဆီးသွားခဲ့တာလို့အာနာရှင်ဆန့်ကျင်ရန်ကုန်အင်အားစုအဖွဲ့ကကိုနန်းလင်းက VOA ကိုပြောပါတယ်ဘဲကိုခေါ်သွားမှန်းဘယ်နေရာမှာရှိနေတာဆိုတာဘာမှမသိရတယ်လို့သူ့ရဲ့လုံခြုံရေးနဲ့အသက်အရွယ်အတွက်အထူးစိုးရိမ်တယ်လို့လည်းကိုနန်းလင်းကပြောပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ကိုပိုင်ဖြိုးမင်းနဲ့အတူဒီမိုကရေစီလှုပ်ရှားသူကိုရှင်းဝေအောင်တို့မနေ့အောက်တိုဘာ9ရက်နေ့ကဖမ်းဆီးခဲ့ပြီးစစ်ကြောရေးစင်တာကိုပို့ခံရရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ကဘာတဝါမှာအသက်18နှစ်အောက်အမျိုးသမီးနဲ့မင်းကလေးငယ်10ယောက်မှ1ယောက်နှုန်းဟာလိမ်ပိုင်းဆိုင်ရာဒီကျူးလွန်ခံရတာဒါမှမဟုတ်အထမပြုချင်းခံရတာတွေကိုဆူဆူဝါးဝါးကြုံနေရတယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာရပ်ပုံငွေအဖွဲ့ UNICEF ကသတိပေးပြောဆိုလိုက်ပါတယ်အသက်18နှစ်မပြည့်သေးတဲ့မင်းကလေးငယ်တန်380ကျော်ရာဂိုင်နှုန်းအဖြစ်ကတော့10ယောက်မှ1ယောက်နှုန်းဟာတက်ငယ်မရင်းချင်းခံနေရတာအပါအဝင်ကိုထိလက်ရောက်ထိပါစော်ကားတာကိုကြုံနေရတယ်လို့ UNICEF ကပြောပါတယ်။ကိုထိလက်ရောက်မဟုတ်ဘဲစကလုံးနဲ့ဒါမှမဟုတ် online ကနေလိမ်ပိုင်းဆိုင်ရာအမျက်ထုတ်အကျန်းဖတ်တာတွေကတော့9ယောက်မှ1ယောက်နှုန်းနဲ့တန်650အထိရှိတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ UNICEF ရဲ့နောက်ဆုံးလေ့လာစမ်းစစ်ချက်မှာဖော်ပြထားပါတယ်။လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေကိုမင်းကလေးငယ်တွေကအဆိုးဆုံးကြုံကြရတဲ့အချိန်ထဲမှာယောက်ျားလေးတွေကြားမှာလည်းဒီလိုကြုံရတာတွေရှိတယ်ဆိုတာကို UNICEF အဖွဲ့ကထောက်ပြပါရယ်ကလေးဘိုးကမှလိမ်ပိုင်းဆိုင်ရာမဖွဲမရပြုခံရတဲ့ယောက်ျားလေးက17ယောက်မှ1ယောက်နှုန်းနဲ့ကဘာတဝမ်းတန်း240ကနေတန်း310အထိရှိတယ်လို့စင်ကာစာကဖော်ပြပါရယ်ဒီလိုဆိုရတဲ့လူခွေချိုးဖောက်မှုတွေအတိုင်းအတာကြဲကြဲပြက်ပြက်ဖြစ်နေပေမဲ့လို့လူတွေရဲ့အစွဲတွေကြောင့်အချက်လက်ရှာဖွေစုဆောင်းရမှာတော့အကန့်အသတ်တွေအများကြီးကြုံနေရတယ်လို့လည်း UNICEF ကပြောပါရယ်ရှင်
တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကိုယ်စားပြုခွင့်မရှိပါဘူးလို့ထိုင်ဝမ်သမ္မတကအမျိုးသားနေမှာပြောလိုက်ပါတယ်။ထိုင်ဝမ်သမ္မတလိုက်ချင်းတဲကဒီနေ့မှာကျင်းပတဲ့ထိုင်ဝမ်မျိုးသားနေခန္ဓာမှာအခုလို့ပြောလိုက်တာပါ
။民族自由在这块土地上成长茁壮。
ဒီနေ့မှာဒီမိုကရေစီနဲ့လွတ်လပ်ရေးကကြီးထွားခိုင်မာနေပါတယ်။တရုတ်ပြည်သူသမ္မတကထိုင်ဝမ်ကိုကိုယ်စားပြုခွင့်မရှိပါဘူး။လို့မေလာကွန်မေလာတုန်းကယာလူတက်လာတဲ့ထိုင်ဝမ်သမ္မတလိုက်ချင်းတဲကပြောသွားခဲ့တာပါထိုင်ဝမ်ရဲ့အချုပ်အခြာအာဏာပေါ်မှာလွှမ်းခြုံလာတဲ့တရုတ်ရဲ့စီးရဲနဲ့နိုင်ငံရေးဖိအားတွေတိုးလာနေမှုကိုတံပြန်ဖို့သူ့ရဲ့မေကွန်းထဲမှာကတိပေးပြောဆိုသွားပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ဒီမိုကရေစီရဲ့အရေးပါကုန်ကိုလည်းအလေးထားပြောသွားပါတယ်ဒါ့အပြင်ထိုင်ဝမ်ရဲ့အချုပ်အခြာအာဏာတည်ထောင်ရေးအတွက်ဥရီယာတီပြောင်းလဲမှုကမ္ဘာလုံးဆိုင်ရာကာယောဂါတွေအပါအဝင်နိုင်ငံတကာပြဿနာတွေကိုတရုတ်နဲ့အတူလက်တွဲလုပ်ကင်သွားဖို့လိုကြောင်းလည်းသူကပြောသွားခဲ့ပါတယ်ခင်ဗျဖီယိုအမေရိကန်တဲ့ချက်တာရင်းညာသတင်းတွေကိုမက်ခင်ဖြူထင်းနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်းပါးတွေပါပထမဆုံးကတော့မြမအရေးတရုတ်ထိရောက်အောင်ဝိုင်းကူဖို့အာဆီယံတောင်းဆိုလိုက်တာပါတရုတ်အနေနဲ့မြမအရေးထိရောက်ရောက်ကူညီဆောင်ရွက်ပေးဖို့အာဆီယံကောက်ဆောင်တွေကထိပ်သီးဝဲမှာတိုက်တွန်းခဲ့ကြပါတယ်ဂျပန်ကတော့မြမအရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုဆက်ထောက်ခံပေမဲ့လူသားချင်းစာနာမှုအကူအညီထိရောက်မှုမရှိတာကိုထိပ်သီးဝဲမှာထောက်ပြခဲ့ပါတယ်လူအမည်မဖော်လိုတဲ့အာဆီယံသံတမန်တူက VOA ကိုပြောပါတယ်လောင်နိုင်ငံပြည်ချမ်းကနေတရင်ရင်နေတဲ့အမိုင်ချင်တိုင်းပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါဒီကနေ့အာဆီယံထိပ်သီးဆွေးနွေးပွဲကတော့တို့တကယ်မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်တောင်ကိုရီးယားဂျပန်စတဲ့နိုင်ငံကြီးတွေနဲ့တို့အခုအာဆီယံခေါင်းဆောင်တွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဆိုတော့ဒီအထူးသဖြင့်ဆိုလို့ရှိရင်ဒီအာဆီယံခေါင်းဆောင်တွေနဲ့ဒီတရုတ်နဲ့ပေါ့နော်တရုတ်နဲ့ဆွေးနွေးတဲ့အခါမှာလည်းအထူးသဖြင့်ဒီတို့ရေပိုင်နဲ့အငင်းပွားနေတဲ့ South China ဒီ Sea ပေါ့လေတောင်တရုတ်ပင်လယ်အရေးကိုလည်းတို့ထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ကျမတို့သိရပါတယ်တရုတ်ဘက်ကတော့တရုတ်ရဲ့ဝန်ကြီးချုပ်တက်ရောက်လာတာကိုတွေ့ရပါတယ
်老挝政府对这次会议和我们的到来是做出的周到的安排
တရုတ်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့ဒီအဓိကတော့ပေါ့နော်တရုတ်ကဒီ free trade ပေါ့နော်လွတ်လပ်စွာကုန်သွယ်ခွင့်ကိစ္စကိုအာယုံဟိုထားဆွေးနွေးပေမဲ့တကယ်တမ်းဒီအာဆီယံနိုင်ငံတွေနဲ့ပဋိပက္ခဖြစ်နေတဲ့ဒီ South China Sea ပေါ့နော်ဒီတောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စကိုတော့ဖိလစ်ပိုင်ဘက်ကနေပြီးတော့ပြင်းပြင်းထန်ထန်လေးပေါ့နော်။ဆွေးနွေးသွားတယ်။သူတို့အဓိကကတော့ပေါ့နော်ဒီစီးပွားရေးတွေကိစ္စကိုပြောနေပေမဲ့ဒီနိုင်ငံရေးရအဆင်မပြေတော့ဒီစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာလည်းအခက်အခဲဖြစ်စေလိမ့်မယ်ဆိုပြီးတော့အဓိကကတော့ဒီဖိလစ်ပိုင်သမ္မတကဒီထိပ်သီးဆွေးနွေးပွဲမှာတရုတ်ဝန်ကြီးချုပ်ကိုထိတ်တိုက်သူတို့ဟိုတိုက်ရိုက်ပေါ့နော်။အဲ့လိုမျိုးဆွေးနွေးခဲ့တယ်လို့တော့အမည်မဖော်လိုတဲ့ဒီအရာရှိတအုပ်ကနေပြီးတော့ကျမတို့ VOA ကိုပြောပြပါရစေ။အာဆီယံခေါင်းဆောင်တွေနဲ့တရုတ်ဆွေးနွေးပွဲမှာနောက်ပြီးတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကဆက်ပြီးတော့စုပ်ကင်သွားမဲ့ဘုံသဘောတူညီချက်၅ရပ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းရေပုံရပေါ့နော်ဆွေးနွေးတဲ့နေရာမှာတရုတ်ကလည်းသူတို့တောင်းဆိုကြရပေါ့အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာအရေးမှာထိထိရောက်နဲ့ပါဝင်ကူညီဖို့ဆိုပြီးတော့လေဒီတရုတ်ဝန်ကြီးချုပ်ကိုဒီအာဆီယံခေါင်းဆောင်တွေကဟိုပြောဆိုခဲ့ကြတယ်လို့လည်းအမည်မဖော်လိုတဲ့အရာရှိတဦးကပြောပါတယ်။အဲနောက်တစ်ချက်ကတော့ဒီဂျပန်နဲ့ဆွေးနွေးတဲ့နေရာမှာလေဒီဘုံသဘောတူညီချက်၅ရပ်ပေါ့နော်မြန်မာနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီချက်၅ရပ်ကိုလည်းအဲသူတို့ဆွေးနွေးပြကြတယ်ပေါ့လေဂျပန်ကတော့ဒီအာဆီယံရဲ့ပေါ့လေအဲဘုံသဘောတူညီချက်၅ရပ်ကိုသူတို့ဆက်ပြီးတော့ထောက်ခံတယ်လို့ပြောတယ်တစ်ဖက်မှာလည်းလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေမှာလည်းသူတို့ဒီစိုးရိမ်တဲ့ကိစ္စတွေပေါ့နော်ဒါတွေကိုပို့ပြီးတော့အလေးပေးဆောင်ရွက်ဖို့ဆိုတဲ့အပိုင်းကိုလည်းဆွေးနွေးသွားတယ်ဆိုတာလည်းကျမတို့သိရတယ်ဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့အာဆီယံနိုင်ငံခေါင်းဆောင်နေထဲမှာဆိုလို့ရှိရင်စစောကကျမတို့တွေ့လိုက်တာကဘရူနိုင်းကဘရင်ကိုရိုင်းသူတို့တက်ရောက်တာတွေ့ရတယ်နောက်တစ်ခါဒီဖိလစ်ပိုင်ဆိုလို့ရှိရင်လည်းတမရဖိလစ်ပိုင်တမရကိုရိုင်းတက်ရောက်တယ်နောက်အင်ဒိုနီးရှားဝန်ကြီးချုပ်အစ်စ်ကိုရိုင်းလည်းတက်ရောက်လာတာတွေ့ရတယ်ထိုင်းဆိုလို့ရှိရင်လည်းဒီထိုင်းဝန်ကြီးချုပ်အစ်စ်အမျိုးသမီးကိုရိုင်းတက်ရောက်လာတယ်နောက်မလေးရှားဝန်ကြီးချုပ်လည်းတက်တယ်အဲ့တော့ဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေကပေါ့နော်ထိပ်ပိုင်းခေါင်းဆောင်တွေအတီးတီးတက်ရောက်လာတာကိုတွေ့ရပါတယ
် Well thank you very much Prime Minister and to Your Majesty and Your Excellency
အခုကျမတို့အခုတိုက်ရိုက်သတင်းပေးပို့နေတဲ့အချိန်မှာပဲဒီအာဆီယံခေါင်းဆောင်တွေနဲ့ Australia ဝန်ကြီးချုပ်အခုတိုက်ရိုက်ထိပ်သီးဆွေးနွေးပွဲတွေလုပ်နေတယ်ပြီးလို့ရှိရင်တော့ဥရောပသမဂ္ဂပြီးရင်ကနေဒါပြီးလို့ရှိရင်တော့ဒီအိန္ဒိယဝန်ကြီးချုပ်နဲ့တို့ဒီအာဆီယံထိပ်သီးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိတယ်မနေ့ပြန်မှာလည်းဒီအမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲရှိတယ်လို့အရှိအာရှထိပ်သီးဆွေးနွေးပွဲလည်းမနေ့ပြန်မှာပြုလုပ်မယ်အရှိအာရှဆိုတဲ့အတိုင်းပဲပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ဩစတြေးလျတို့အားလုံးပါဝင်ပြီးတော့သူတို့တွေဒီထိပ်သီးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပါတယ်ကျမအင်ဂျင်နိုင်မှာ VN ကျန်းကနေပြီးတော့တိုက်ရိုက်သတင်းပေးပို့နေတာပါရှင
်မြမရေတရုတ်ထိရောက်အောင်ဝိုင်းကူဖို့အာဆီယံတောင်းဆိုလိုက်တာကိုမိုင်းအင်ဂျင်နိုင်ပြောပြခဲ့တာပါအခုတော့စစ်တပ်ခတ်စစ်စိတ်ဘုံချဲလာနေတဲ့ရှမ်းမြောက်မှာတည်ဆုံမှုရှိခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းသိမ့်တီနဲ့တီဘောမြို့တွေကိုအခုရက်ပိုင်းစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေခက်စိတ်စိတ်လှုပ်လာနေပါတယ်။ညီနောင်မမိတပ်တွေသိမ့်ပိုက်ထားတဲ့မြို့တွေကိုအခုလိုဘုံကျဲတိုက်ခတ်နေတာကြောင့်ဒေသခံပြည်သူတွေသေဆုံးဒဏ်ရာရခဲ့တာမှာတီဘောမြို့မှာတော့တီလရှင်တပါသေဆုံးသွားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။ MMDA ကိုကန့်တပ်တွေရှမ်းပြည်နယ်မြောက်ပိုင်းသိမ့်တီမြို့ကိုအခု2024ခုနှစ်စံပိုင်းကတင်ယူခဲ့ပြီးနောက်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေ၅ကြိမ်နဲ့မနေ့လုပ်ခဲ့တာမှာဒီနေ့အောက်တိုဘာ10ရက်မနေ့အစောပိုင်းကတော့တိန်းနီမြို့ရဲကရွာတရဘုံကျဲခံရပါတယ်လူအများအိမ်တွေချိန်မနေ့2နာရီလောက်မှာဘုံကျဲခံရတာကိုတိန်းနီဒေသခံတူဦးက VOA ကိုခုလိုပြောပြပါတယ
်ဘာလို့ကျဲအောင်စုမချဲရမှာဖြစ်တာတော့မချဲရပါမြို့နဲ့နမိုင်ခွဲတော့ဝေးတယ်လို့ဒီမနေ့2နာရီခွဲလို့ပြောတယ်ခိခိုက်လာတော့အိမ်တိမ်ထိရရဲ့ပြီးတော့လူတော့မထီးဘူးလို့လည်းပြောတယ်တချို့ကဟို၅ယောက်ထိတယ်လို့လည်းပြောနေတယ
်ဒေတာတွင်သတင်းမီဒီယာတွေမှာလည်းလူ၅ယောက်ထိခိုက်တယ်လို့ဖော်ပြကြပါတယ် MMDA တိမ့်ပိုက်ထားပြီးနောက်ဒီနေ့ဇူလိုင်လ17ရက်နေ့ကနေ18ရက်အတွင်းမှာတိမ့်နီမြို့ကိုလေကြောင်းကနေတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့ပါတယ်18ရက်နေ့တိုက်ခိုက်မှုတုန်းကတိမ့်နီမြို့မှာဈေးမှာဘုံကျရောက်ပောက်ကွဲခဲ့တာကြောင့်ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD စီယုံရင်မှုတူအပါအဝင်အရသား၈ယောက်သေဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိမ့်နီမြို့နယ်ကပ်နေတဲ့တီဘောမြို့ပေါ်ကိုလည်းစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ TNL တန်းတက်တွေတိမ့်ပိုက်ထိချုပ်ထားတဲ့တီဘောမြို့ကိုအောက်တိုဘာ9ရက်ဗုဒ္ဓနေ့ကလေကြောင်းကနေဘုံဆယ်လုံးတဲ့မနယ်ကျဲချခဲ့တဲ့အတွက်တိလရှင်တဘာကွယ်လွန်သွားတယ်လို့ TNL ပြန်ကြားရေးတာဝန်ခံလွေးရီဦးက VOA ကိုပြောပါတယ်။
မနေ့ကဒီကိုရက်နေ့ညနေ3နာရီလောက်ရှင်းပါပေါ့နော်ဒီကောင်စီကဒီဝိုင်တွဲနဲ့လာရောက်ပြတော့မှုကျဲတိုက်ခိုက်တယ်အမှပုံမှန်လုံးက30ကျော်ကတော့ရှိတယ်ပေါ့လေနော်အဲဒီတိုက်ခိုက်မှုကအရသာမနေ့ဦးကထိခိုက်တယ်ညရတယ်အမှဒီလရှိစပါးကတော့ပြန်ပြီးသွားပြီနောက်ပြီးတော့မှဒေတာခံတဲ့နေလို့ဒီပြည်သူပိုင်း PC တွေလည်းထိခိုက်ပျက်စီးသွားတာမျိုးတွေလည်းရှိပါတယ်
အော်တိုဘာရှိရဲ့အင်္ဂါနေ့ကလည်းတီဘောမျိုးအပေါ်ဘုံအလုံး50လောက်ကျဲချခဲ့တဲ့အကြောင်းလည်းခုလိုဆက်ပြောပါဗျ
။ရှိရနေ့တုန်းကည10နာရီပေါ့နော်။အဲ့ချိန်မှလည်းစစ်တပ်စစ်တပ်လေးရင်းနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တယ်။အဲ့မှာဘုံအလုံးက50ကျော်ကျော်ရှိ။အဲ့ဒီတိုက်ခိုက်မှုကြောင့်အရတားတွေရဲ့ဒေတာတွေပျက်စီးသွားတယ်လို့တော့တိခိုက်မှုရှိတယ်။
တီဘောမျိုးရဲ့အရှိတောင်ပိုင်းလောက်မှာရှိတဲ့မိုင်းရံမျိုးကနေ18မိုင်လောက်အကွာမှာရှိတဲ့တကြားဆက်ကိုလည်းမနေ့အောက်တိုဘာ9ရက်ကစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့အလုံသမား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့ပါတယ်။ MMDA ကိုကန့်တပ်တွေတင်ထားတဲ့လာရှုမျိုးကိုစစ်တပ်ကပြန်လည်ထိုးစစ်ဆင်ဖို့မိုင်းရံမှာအင်အားစုစစ်ပြင်နေရဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့လာရှုမျိုးဘော်ကလည်းရချားဆိုတယ်လို့ဘုံကျဲတိုက်ခိုက်တာတွေရှိနေတာပါ။စစ်တပ်နဲ့တိုက်ခိုက်နေတဲ့လက်နက်ကင်တပ်တွေတင်းယူထားတဲ့နေရာတွေအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ဘုံကျဲနေတဲ့အတွက်ဒေသခံအရပ်သားတွေတေဆုံထိခိုက်နေတဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်စစ်ကောင်စီကိုလေရင်စီတွေမယောင်းဖို့လဲလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီကတော့ဘုံကျဲတိုက်ခိုက်နေတာဟာပြစ်မှတ်ကိုအသေးချာချိန်ပြီးတိုက်ခိုက်တာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းတုံးက VOA မြန်မာပိုင်းကိုပြောကြားထားပါတယ
်တချို့သောသူတို့ဝင်ရောက်နေရာယူထားတဲ့လာရှိုးတို့မိုးကုတ်တို့လိုတီဘောဒီလိုနေရာမျိုးတွေမှာပြည်သူလူထုကိုဖိနှိပ်နှိပ်စက်နေတာလေနင်ထုတ်တာတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့ဒီကြောင်းတိုက်ခိုက်တဲ့နေရာမှာရေပြင်သတင်းကောအခြားသတင်းတွေကိုတိကျမှုရှိမှလားတိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါတောင်းကြမှုနေနေစစ်ပွဲမှာပြည်သူအသက်အဝင်စီးစိမ်နိုင်ငံတော်အချုပ်အခြာအာဏာကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေပဲဖြစ်တယ
်။ဩဂုတ်လ26ရက်ကနေအောက်တိုဘာ6ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင့်မဲနောင်ချိုလာရှိုးနဲ့မိုင်းရင်စားတဲ့မြို့တွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသား55ဦးသေဆုံးပြီး139ဦးဒဏ်ရာရရှိခဲ့ကြောင်းရှမ်းလူအခွင့်အရေးမှန်တိုင်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စာတင်ကြောင်းဖျားစီသည်ဟိုတယ်နဲ့တက္ကသိုလ်အပါအဝင်အဆောက်အဦ450ကျော်ပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။
စစ်တပ်ခက်ကြကြခက်စိတ်စိတ်ပုံကျဲခဲ့တဲ့ရှမ်းမြောက်မှာတည်ဆုံမှုရှိခဲ့တာကိုစံကြောပြောပြခဲ့တာပါ။အခုတော့ရန်ကုန်ကဆေးရနာရှင်ဆန့်ကျင်သူလူငယ်နှစ်ဦးလည်းအဖမ်းခံရတာပါ။ဆေးရနာရှင်ဆန့်ကျင်လုံနေတဲ့ရန်ကုန်အင်အားစု AGAY ဦးဆောင်သူကိုပိုင်ဖြိုးမင်းခေါ် DA နဲ့လူငယ်တက်ကြွလို့ရှာသူကိုရှင်းဝေအောင်တို့ဗိုလ်ရုံးနေကတေးကြစီအဖမ်းခံခဲ့ရပါတယ်။ကိုရှင်းဝေအောင်ကိုဖမ်းဆင်မှာတော့မိသားစုဝင်တွေကပါဖမ်းခေါ်သွားပါတယ်။စိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့တဲ့ရင်ကိုအခြေခံပြီးမဆုမြတ်မှုပြပြပေးပါအောင်ခင်ဗျ။
ကောင်စင်းနှုတ်ချစင်းရည်နဲ့ဆင်မူရာဥပဒေအလိုမရှိကြောင်းရန်ကုန်မြို့မှာစက်တင်ဘာ19ရက်တုန်းကလမ်းပေါ်ထွက်ဆန္ဒပြမှုမှာပါဝင်ခဲ့ကြတဲ့ဆေယနာရှင်စန်းကျင်ရေးရန်ကုန်အင်အားစုဦးဆောင်သူတယောက်ဖြစ်တဲ့ကိုပိုင်ဖြိုးမင်းဗုဒ္ဓနေ့ညရုံးကဖမ်းဆီးခံခဲ့ရပါတယ်။သူ့ရဲ့နေအိမ်မှာအစင်းစစ်တဲ့ဆိုပြီးတော့ဝင်ရောက်ဖမ်းဆီးသွားတာဖြစ်ပါတယ်။ဗုဒ္ဓနေ့ညရုံးကနောက်ထပ်ဖမ်းဆီးခံရသူတယောက်ကတော့ဒဂုံတက္ကသိုလ်ကျောင်းသားဟောင်းတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကိုရှေးဝေအောင်ဖြစ်ပါတယ်။သူနဲ့အတူသူ့ရဲ့မိသားစုဝင်၃ယောက်ကိုလည်းအာဏာပိုင်တွေကဖမ်းသွားတယ်လို့နှိစက်တဲ့တက်ကြွလှုပ်ရှားသူတယောက်ကပြောပြပါတယ
်။ကိုရှင်းဝေအောင်ကမနေ့ကအောက်တိုဘာ9ရက်နေ့ညမှာပေါ့လေနော်။ဒါသူ့ရဲ့မိတ်ဆွေတယောက်နဲ့ဒီဖုန်းပြောနေတဲ့အချိန်မှာပဲဒါအဲစင်းစစ်တယ်ဆိုတဲ့ဟာမျိုးပေါ့လေနော်။အဲ့ဟာမျိုးကိုပြောပြီးတော့သူ့ရဲ့မိတ်ဆွေဖုန်းချသွားတယ်။အဲ့အချိန်တည်းကနေစပြီးတော့ကိုရှင်းဝေအောင်နဲ့အဆက်အသွယ်မရတော့တာပေါ့လေနော်။ဆိုတော့ဖမ်းခံရတဲ့အချိန်မှာဆိုလို့ရှိရင်ပေါ့လေကိုရှင်းဝင်အောင်ပါဝင်မိသားစုဝင်၃ယောက်ပေါ့ပါသွားတဲ့မိသားစုကသူ့ရဲ့ကိုရှင်းဝင်အောင်ရဲ့အဖေရဲ့အမေရဲ့အမရဲ့ပေါ့လေနော်ဒီထဲမှာဆိုလို့ရှိရင်အမျိုးသမီးတွေလည်းပါတယ်ပြီးတော့အသက်ကြီးရဲ့လူကြီးတွေလည်းပါတယ်ပေါ့လေနော်ဆိုတော့ဖမ်းဆီးခံရပြီးရဲ့နောက်မှာဆိုရင်ဒါစစ်ကြောကြီးလုံမယ်ပေါ့စစ်ကြောကြီးလုံတဲ့အခါမှာဒီသူတို့ရဲ့ညှဉ်းပန်းနှိပ်စက်ပြီးတော့စစ်ဆေးမင်းမြတ်မှုတွေကြောင့်ဒီကိုရှင်းဝင်အောင်ပါဝင်နောက်ထပ်သူ့ရဲ့မိသားစုဝင်၃ယောက်စလုံးရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးတော့ကျမတို့အထူးပဲစိုးရိမ်ရလျက်ရှိရပေါ့နော်
ဆရာနာသိမ့်မှုကိုစန့်ကျင်တဲ့အကြောင်းပြချက်နဲ့ဖမ်းဆီးခံရတဲ့ကိုရှင်းဝေအောင်နဲ့မိသားစုဝင်တွေကိုအခုချိန်ထိဘယ်မှာထိမ့်သိမ်းထားတယ်လဲမသိရသေးပါဘူး။အခုလိုမျိုးဖမ်းဆီးခံရသူတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်နှိပ်စက်ညှဉ်းပန်းတာတွေကြောင့်ကိုရှင်းဝေအောင်တို့မိသားစုအတွက်တက်ကြွလှုပ်ရှားသူတွေစိတ်ပူနေကြပါတယ်။စက်တင်ဘာ19ရက်ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသူတချို့ဖြစ်တဲ့လူငယ်သပိတ်ကော်မတီကကိုအောင်မင်းခိုင်ခေါ်မဲကြီးနဲ့မမမြင့်စုတက္ကသကျောင်းသားဟောင်းများအင်အားစုတွဲဖက်တီထောင်သူကိုဇော်လင်းထွတ်ခေါ်ဖိုးသားနိုင်ငံရေးအကျဉ်းသူဟောင်းမက်နီခိုင်တို့ဟာလည်းစက်တင်ဘာ22ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်။သူတို့၄ယောက်လုံးစစ်ကြောရေးမှပြင်းပြင်းထန်ထန်နှိပ်စက်ခံရလို့ကျမ်းမာရေးထိခိုက်နေတယ်ဆိုတာကိုဆေးရနာရှင်စန့်ကျင်ရဲ့ရန်ကုန်အင်အားစုခေါင်းဆောင်ကိုနန်းလင်းကစုံစမ်းသိထားတယ်လို့ပြောပြပါတယ်
။ဖိုးသားတို့၄ယောက်လုံးကိုဒီပုံမှန်ငန်းငန်းနဲ့တရားစွဲထားတယ်ဆိုတာမျိုးတော့ကျွန်တော်ကြားရတယ်။ထို့သောဟိုတရားရုံးမှာလည်းဘယ်လိုလဲဆိုတော့ဒါကျွန်တော်တို့အခုဒီဒီပြုလို့မရသေးတဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကြောကြီးတော့စစ်ကြောကြီးမှာတော့မရှိတော့ဘူး။တခြားတနေရာပို့ထားပြီလို့ပြောတယ်။ဒါပဲနေရာလဲဆိုတော့ကျွန်တော်တို့အခုဒီပြုလို့မရဘူး။တခြားတကူကတော့စစ်ကြောကြီးမှာအင်ပလန်ပြင်းထန်တဲ့စစ်ကြောနှိမ့်ဆက်မှုတွေကြုံရတယ်။သူတို့ဒါပြောရမယ်ဆိုရင်ဟိုနောက်ဆက်တွဲပေါ့လေ။ဒါထပ်ပြီးတော့မှဖမ်းနိုင်စီနိုင်မှုတွေကျွန်တော်တို့ရဲဘော်တွေကိုပြင်းပြင်းထန်ထန်နှိမ့်ဆက်မှုတွေစစ်ကြောမှုတွေနဲ့ကြုံရတဲ့အတွက်ကြောင့်ကျွန်တော်တို့ရဲဘော်တွေမှာအကျမ်းမာရေးထိခိုက်နေရဲဆိုတော့အခြေအနေတွေတော့ကျွန်တော်တို့ရပါတယ်ဗျ။
စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုပါဖိတ်ခေါ်ပြီးတော့ဆွေးနွေးမှုလုပ်ဖို့ကမ်းလှမ်းနေပေမဲ့လက်တွေမှာတော့ဆန္ဒပြသူတွေကိုဖမ်းဆီးနေတယ်လို့ကိုနန်းလင်းကပြောပါတယ်
ပြောရရင်တော့ဗျာဒါမတရားဖမ်းဆီးခံရတာမတရားနေနေဒါဝင်ရောက်စီးနှင်ခံရတာပဲကိုပိုင်ဖြိုးမင်းတို့အပါအဝင်ဒါလူငယ်တွေတပိတ်ရဲဘော်တွေဟာကျွန်တော်တို့ဒါတိုင်းပြည်မှာတကယ့်ကိုစိတ်တုံးနေတဲ့လူ့ခွင့်နဲ့ဒီမိုကရေစီအတွက်ကိုဒီလမ်းမထက်ကနေတော့ဒါဖြစ်ကျွေးပြီးတော့မှဒူရီတန်နေဖြစ်ကျွေးပြီးတော့မှတောင်းဆိုတိုက်ပွဲဝင်နေကြတာဖြစ်တယ်။ဒါလက်နဲ့ဆိုလို့အတူတချောင်းတော့မကင်ပဲနဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့လူလူနဲ့အတူလူလူတိုက်ပွဲနဲ့လူလူလှုပ်ရှားမှုတွေကိုပုံပေါ်စည်းရုံးနေကြတာဖြစ်တယ်။ဆိုတော့စစ်ကောင်စီကဗဇက်ကနေတာနိုင်ငံရေးနီလန်းတို့ရွေးကောက်ပွဲတို့တဖွားဖွားတကြောကြောပြောနေပေမဲ့တကယ်တမ်းပြည်ရင်းမှာကြတော့ပြည်သူတွေရဲ့အခွင့်အရေးနိုင်ငံသားတွေရဲ့အခွင့်အရေးအားလုံးကပြိနေခံတာပဲ။ဒါအပြင်ကနိုင်ငံရေးလှုပ်ရှားမှုတွေဆိုရင်လည်းပဲပြင်းပြင်းထန်ထန်ချီမုံနဲ့ဖိနှိပ်တယ်ဆိုတဲ့အနေအထားလေး။ဘောက်ချောင်းလေးလုံခဲ့တဲ့အခုလေးလုံနေတယ
်။2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဆက်အာဏာသိမ်းမှုကိုစန့်ကျင်လို့ဖမ်းဆီးခံရသူစုစုပေါင်း 28,000 နီးပါးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။လက်လန်းပြီးတလောက်ပြုစုထားတဲ့စည်ရင်းအရေးအတွက်ဖြစ်တာမို့လက်တွေမှာဒီထက်များနိုင်တယ်လို့လည်း AAPP ကပြောထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့စည်ရင်းတွေဟာချဲ့ကားထားတယ်လို့ပြောလို့ရှိပါတယ်။လူငယ်လှုပ်ရှားသူတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းဖို့ VOA ကစူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
်။ရန်ကုန်ကဆေးရနာရှင်ဆန့်ကျင်သူလူငယ်တကူအဖမ်းခံခဲ့ရတာမဆုမြတ်မှုပြောပြခဲ့တာပါ။အခုတော့အမေရိကန်ကဖလော်ရီဒါမှာအင်အားပြင်းဟာရီကိန်းမီလ်တန်တိုက်ခိုက်မှုပါ။အ အမေရိကန်ရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်တဲကိုအာပြင်းဟာရီကိန်းမီလ်တန်ဗိုဒူးနေညတွေကဝင်တိုက်နေပြီးလေဆင်နှမောင်းလဲနေရာတော်များများထပ်ဝင်တိုက်နေပါတယ်။ဒီလေပြင်းတွေတိုက်ပြီးမိုးသည်းထန်တဲ့အပြင်လူထိခိုက်သေဆုံးမှုတွေရှိနေတယ်လို့လူသန်းတဲ့ချီလျှက်စင်ပြီးလဲပြက်နေပါတယ်။ဒီဟာကအဆိုးဆုံးထိခိုက်ပျက်စီးနိုင်တဲ့မုန်တိုင်းလို့လဲတာဝန်ရှိသူတွေသတိပေးနေပါတယ်။မုန်တိုင်းကယ်ဆယ်နဲ့ပတ်သက်ပြီးနိုင်ငံရေးအသတင်းမှားတွေမဖြန့်ဘူးလဲအစိုးရကသတိပေးနေပါတယ်။ဖီယူသတင်းတော်အန်နတာပါဝါနဲ့ရစ်ချတ်ဂရင်းတို့သတင်းပေးပို့ချက်တွေနဲ့အတူဦးသိန်းထိုင်ဦးပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာကမ္ဘာရွေးကောက်ပွဲကျင်းပဖို့တလတော်မလိုတော့တဲ့အချိန်မှာမုန်တိုင်းတိုက်ခတ်တာဖြစ်တဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဖက်ဒရယ်အစိုးရဘက်မှဝေဖန်ချက်တချို့လည်းထွက်ပေါ်နေပါတယ်။ဒါကြောင့်လည်းဒီကိစ္စကနိုင်ငံရေးအရာပြောဆိုကြတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။ဘာဖြစ်ဖြစ်ဖလော်ရီဒါဒေသခံတွေကတော့ဗိုလ်ဒူးနဲ့ညကလေးကဒီနယ်ကုန်းတွင်းပိုင်းနေရာတစ်ချို့ကိုဝင်လာတဲ့မယ်တန်မုန်တိုင်းဇံကိုကြံ့ကြံ့ခံနေကြပါတယ
်။ online တော့ကျွန်တော်တို့တန်ပိုင်းအော့ဘတ်ချမ်းပေါ့တန်ပိုင်းမျိုးတော်ဘတ်ချမ်းကစာစူပါဘက်ကိုဝင်တယ်။ဘိုင်တရား20နဲ့ဒါစနိုင်ကွယ်တော့မှစဝင်တော့ပေါ့။ဘာလို့ရောကျွန်တော်တီလောက်ကဘယ်တိုင်းမဝင်ရင်တော့ကျွန်တော်တီးစာပဲကျွန်တော်ဟိုဟာ listen among ဟာ listen among နေရာနှံ့ဖြစ်တယ်တရားTV သတင်းမှာဆို128ခုလောက်ဖြစ်တယ်လေစင်အမောင်းလေးပြီးတော့အခုတော့ရေတက်နေတာပေါ့ဒီဒီကြီးတယ်ကျွန်တော်တို့ဒီအဲဆာရာဆိုတာမှကြီးတယ်စိတ်ပြီးမှလည်းကြီးတယ်နောက်တန်ပါတောင်ပတ်ချက်မှလည်းကြီးတယ်ဘောဆယ်တော့ရေကြီးတယ်မီးပြတ်တယ
်ဗိုလ်ဒူးနဲ့ညနဲ့ကြာသပတင်းနေ့မနေ့ပိုင်းမုန်တိုင်းကုန်းတွင်းကိုဝင်လာပြီးဆိုတာနဲ့ဖလော်ရီဒါပြည်နယ်တောင်ပိုင်းဆာရာဆိုတာမြို့ထဲမှာထိခိုက်ပျက်စီးမှုတွေလည်းကြုံနေရပါလေ။ဆာရာဆိုတာမြို့ထဲမှာမုန်တိုင်းကတနအီဝမိုင်130နီးပါးနဲ့တိုက်ခတ်နေပါလေ။မေဂျာလိဘေ့စ်ဘောပြိုင်ပွဲတွေကြီးကျယ်ကျင်းပလို့ရှိတဲ့ထရော်ဖီကန်နာအားကစားရုံအမိုးတွေလေပြင်းကြောင့်လမ်းကျပျက်စီးသွားပါလေ။လေနဲ့အတူမိုးတွေပြင်းပြင်းထန်ထန်ရွာပြေးပင်လယ်ကွေ့မြေနှင်းတဲ့နေရာတွေမှာရေလွှမ်းမိုးတာတွေလည်းကြုံနေရပါလေ။လေပြင်းတိုက်ခတ်ပြီးလမ်းကြီးနိုင်တယ်လို့လိုင်းရ10ပေကနေ15ပေလောက်အထိမြင့်နိုင်နေဆိုပြီးခံမှန်းထားကြတာပါ။တမ်ပါစိန့်ပီတာစဘတ်ဆာရာဆိုတာနဲ့ဖို့မီရာမြို့တွေအားလုံးတော်တော်များများရေလွှမ်းမိုးတာဒေပြင်းကြောင့်ထိခိုက်ပျက်စီးတာတွေခံရနိုင်နေဆိုပြီးသတိပေးထားကြပါလေ။ဟာရီကိန်းမီလ်တန်နဲ့အတူမနေ့က 4PS မြို့အနီးမှာလေဆင်နှာမောင်းတိုက်ခတ်ခဲ့တဲ့အတွက်ထိခိုက်ပျက်စီးတာတွေလူသေဆုံးတာတွေရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောပါလေ။ထိခိုက်သေးဆုံးမှုနဲ့ပျက်စီးမှုအတိအကျသတင်းတွေကိုတော့လက်တလောအတိအကျမရသေးပါဘူး။ဟာရီကိန်းတဲ့အတူအမေရိကန်ကမ်းရိုးတန်းတစ်လျှောက်မှာလေဆင်နှာမောင်းတွေတိုက်ခတ်ပြီးမိုးလေတိုက်တိုက်ထန်ထန်ရွာသွန်းနေပါလေ။ဖလော်ရီဒါအုပ်ချုပ်ရေးမှူးရွန်ဒီစန်တစ်ကတော့မနေ့ကမနေ့ပိုင်းအထိလူတွေကိုဘေးကင်းရာတွေပြောင်းဖို့အချိန်ရသေးတဲ့အကြောင်းသတိပေးပြောနေခဲ့တာပါ။
You still have time to evacuate.
ဒေသခံတွေလည်းအရေးကြီးတဲ့မရှိမဖြစ်ပစ္စည်းတွေအိမ်မွေးတိတ်ဆိတ်နေတဲ့အတူပေးလို့ရအောင်ပြောင်းကြပါ
Of course I would not leave without them. No way.
သူတို့ကိုကျွန်တော်ဘလို့မှမထားခဲ့ဘူး။ထားခဲ့စရာအကြောင်းလုံးဝမရှိဘူး
။ကုညီကယ်ဆယ်ရေးအတွက်ပြင်ဆင်နေတဲ့ဒီချိန်ထဲမှာပဲလူတွေကိုမဖြစ်မနေဘေးကင်းရပြောင်းကြဖို့တာဝန်ရှိသူတွေကလည်းဆက်မပြတ်စော်နေပါတယ်
။ Don't stay home. ကျွန်မတို့ပြောချင်တာကတော့မဖြစ်မနေဘေးကင်းရအောင်ပြောင်းရမယ့်ဇုံတွေမှာနေနေတဲ့သူတွေထွက်ကြပါ။အိမ်တွေမှာမနေကြပါနဲ့
။အမေရိကန်သမ္မတရွေးကောက်ပွဲမကျင်းပခင်တလတော်မကြံတော့တဲ့အချိန်မုန်တိုင်းတိုက်ခတ်တာဖြစ်ပြီးဖက်ဒရယ်အစိုးရကမုန်တိုင်းပေးကယ်ဆယ်ရေးရန်ပုံငွေတွေကိုအလွဲသုံးစားလုပ်နေတဲ့ဆိုတော့သတင်းမားတွေနဲ့ဆွဆွဲချက်တွေလည်းထွက်နေတဲ့အကြောင်းအမေရိကန်အစိုးရရာရှိတွေကသတိပေးပါတယ်။တပ်ပလက်ဂျိုးဘိုင်ဒန်ကဒီကိစ္စကိုခုခံလို့ရှိရှိပါတယ
် Assertions have been made that property is being confiscated.
ထိုးနဲ့တိုက်ခိုက်နေတာတွေကိုသမ္မတဟောင်းဒေါ်နယ်ထရန့်ကဥဆောင်ပြီးလုပ်နေတာပါ။မုန်တိုင်းထိသွားတဲ့အိုးအိမ်တွေအသိခံရမယ်ဆိုပြီးကောလာဟာလာရီနဲ့ဆွဆွဲပြောဆိုနေတာပါဒါလုံးဝမဟုတ်ပါဘူးမုန်တိုင်းတန်ခံရတဲ့သူတွေကိုဒေါ်လာ850ပဲထောက်ပံ့ကြေးရမယ်ပူရမှာမဟုတ်ဘူးလို့လည်းပြောနေပါတယ်ဒါလည်းလုံးဝမဟုတ်ပါဘူးမုန်တိုင်းကယ်ဆယ်ရေးအတွက်လိုအပ်တဲ့ငွေတွေကိုရွှေပြောင်းဝင်ရောက်လာသူတွေအတွက်ပြောင်းသုံးလိုက်ပြီလို့လည်းပြောနေပါတယ်ဘာရီလျှောက်ပြောနေတာလဲရက်တန်းကရက်တင်ပါပြီဒါဟာအင်မတန်ဒေါသထွက်စရာကိစ္စပါလုံးဝမဟုတ်တလို့ယုတ်တိလည်းမရှိပါဘူး
မုန်တိုင်းလမ်းကြောင်းကြဖလော်ရီဒါပြည်နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကဘေးလွတ်ရာကိုရှောင်ကြတဲ့ကားတန်းတွေနဲ့ပြည့်နေခဲ့ပါတယ်။မုန်တိုင်းရဲ့ပြင်းအားအရှိန်ကိုကြည့်ပြီးအပြည့်အစည်းတွေကြီးကြီးမားမားရှိနိုင်တဲ့အကြောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးနိုင်သလိုတာရှည်မီးပြတ်မဲ့အန္တရာယ်လည်းရှိတယ်ဆိုပြီးသတိပေးထားပါတယ်။မကြာသေးခင်ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းဟယ်လင်တန်ကြောင့်ဖလော်ရီဒါမှာလူပေါင်း230လောက်သေဆုံးခဲ့ပါတယ်။ အခုဒီချိန်မှာအဆိုးဝါးဆုံးဖြစ်နိုင်ခြင်းမုန်တိုင်းတန်ကြားထိခိုက်ပျက်စီးမှုတွေနည်းနည်းသမျှနေအောင်တာဝန်ရှိသူတွေအထက်နိုင်ဆုံးကြိုးစားနေကြပါတယ်ခင်ဗျာ
ဖလော်ရီဒါကဟာရီကိန်းပြင်းထန်မှုဦးသိမ်းထိုက်မှုပြတ်ပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့မကြာခင်ဥရောပရဲ့မြန်မာရေးသုံးသက်ချက်နောက်ကျန်းမာရေးနဲ့တိုင်းသတင်းလွှာပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်ပါရှင
်မင်္ဂလာညချမ်းပါသတော်ရှင်များခင်ဗျာ VOA American တန်ကနေ October 10ရက်ချက်သာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10နာရီထိဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင်VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်တဲ့ချိန်တွင်ဆက်ပြီးတော့တရရနိုင်ကြည့်ရှုနိုင်ပါသေးတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမိုင်ကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေတိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့တရုတ်ပြည်ရဲ့အစင်လာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။ပြည်နယ်ချင်းချင်းစစ်တိုက်တဲ့ခေတ်ကပေါက်ဖွာလာတဲ့တရုတ်ပြည်မှာစစ်မှုရေးရာအစဉ်လာကကြီးမားပါတယ်။တမိုင်းအစဉ်လာအတွေးခေါ်ယူဆတွေဟာမျက်မှောက်ခင်မှာတနည်းသူမဟုတ်နောက်တနည်းနဲ့ပြန်လည်ပေါ်ထွက်လာတဲ့ပုံကိုဥအောင်ခင်ကသုံးသက်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
လွန်ခဲ့တဲ့စက်တင်ဘာလ14ရက်နေ့ကကြေညာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံပြောခွင့်ရပုဂ္ဂိုလ်ရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာပြည်တွင်းရေးမှာတရုတ်အစိုးရဆွတ်ပက်တယ်ဆိုတဲ့ပြစ်တင်မှုကိုညှင်းဆုပ်လိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာပြည်မှာအပြစ်ခတ်ရစဲဖို့အတွက်တရုတ်အစိုးရကအပြုသဘောနဲ့ပါဝင်ဖို့ဆန္ဒရှိတယ်လို့ဆိုပါတယ်။ပြည်သူညီညာရေးလမ်းစဉ်ကိုထောက်ခံပြီးပြည်သူတိုက်ခိုက်နေတဲ့စစ်ပွဲကိုတော့ဆန့်ကျင်ပါတယ်တဲ့ထုတ်ပြန်ချက်တစ်ခုထဲမှာဆန့်ကျင်ပဲအယူအဆတွေပေါ်ပြတာတရုတ်ရဲ့အစဉ်အလာပြည်ရည်လိုဖြစ်နေပုံရပါတယ်အခုလိုအမျိုးမျိုးပြောဆိုဆက်ဆံပြီးလိုချင်တာကိုရအောင်ယူတာတရုတ်ရဲ့ပြည်ရည်ပါပထမဆုံးတော့တရုတ်အင်ပါယာကိုလွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်မှာချင်းဧကရိကတည်ထောင်ပါတယ်အဲ့ဒီမတိုင်မီကတရုတ်ပြည်နယ်ခုနှစ်နယ်ဟာအမြင်နဲ့လူလူစစ်ဖြစ်နေပါတယ်။အဲ့ဒီခေတ်ကပေါ်ထွက်ခဲ့တဲ့သဘောတရားရေးဆရာတွေထဲမှာစစ်ပညာကျမ်းပြုစုတဲ့ဆွန်စုလည်းပါဝင်ပါတယ်။ဆွန်စုရဲ့ကျမ်းကိုဘာသာပေါင်း16မျိုးနဲ့ပြန်ဆိုထားပါတယ်။မူရင်းတရုတ်ဘာသာကိုတရုတ်ပညာရှင်ဦးစံလှိုင်ကမြန်မာဘာသာပြန်ဆိုပြီး2006မှာပုံနှိပ်ထုတ်ဝေထားပါတယ်။ပြည်တွင်းရေးမှာမဆွတ်ဖက်ဖို့ပြောပြီးတရုတ်ကဆွတ်ဖက်နေတာယာစုနှစ်တွေချီးနေပါပြီ။စီးရဲစီးရရဲ့အခြေခံဟာပြည်ရဲ့လယ်စားမှုဖြစ်တယ်လို့စွန်စုရဲ့စစ်ပညာကျမ်းအခန်း1မှာဖော်ပြထားပါတယ်။စစ်ပင်စင်နာကိုရန်သူမတိအောင်လယ်စားရမယ်လို့ဆိုပါတယ်။ဝေးနေတဲ့ကိစ္စကိုရွေသလိုဟန်ပြပြီးနီးတဲ့ဟာတွေကိုယူနိုင်ဖို့လယ်စားရမယ်လို့ဆိုပါတယ်။ဒီဥစကားပြောတဲ့ MNDAA ကိုကန်တပ်ဖွဲ့ဟာဒီစစ်ဗျူဟာကိုတုံ့နေဝင်ရပါတယ်။ကျိုးတင်ပြင်ဆင်မှုရှိမှအောင်ပွဲခံနိုင်ပါလိမ့်မယ်တဲ့။ဒါပေမဲ့စစ်နိုင်တာကိုစွန်စုကမချီးမွမ်းပါဘူး။စစ်မတက်ရပဲရန်သူအညံ့ခံလာအောင်လုပ်တာအကောင်းဆုံးနည်းဖြစ်တယ်လို့စွန်စုကဆိုပါတယ်။မြမပြည်မှာဒီနည်းကိုတုံ့နေဝင်ရပါတယ်။ရန်သူရဲ့မဟာမိတ်တွေတဲကိုတရှိဖြိုခွင်းတဲ့နီးနယ်လေအောင်ပွဲခံနိုင်ပါတယ်။ဗမာစစ်တပ်ကတော့တရှိဖြိုခွင်းတဲ့နီးကိုအများဆုံးသုံးနေတာတွေ့ရပါတယ်။တရုတ်သဘောထားကိုအခက်ခတ်မှားခဲ့လို့ကွန်မြူနီဩဇာပြန်ပွားမယ့်အာဏာရယ်ကိုအဆုံးရင်လွန်ပြီးဗီယက်နမ်စစ်ဘဲမှဝင်ရောက်စစ်ဖက်တဲ့အတွေ့အမေရိကန်စစ်မှုထမ်းအများအပြားတည်ကြည်ပျက်စီးရပါတယ်။ဒါပေမဲ့သေဆုံးရတာသာအဖတ်တင်ပြီးဗီယက်နမ်တပြည်လုံးကွန်မြူနီလည်းအောက်ကျရောက်သွားတာကိုတားဆီးနိုင်စွာမရှိခဲ့ပါဘူးမြန်မာပြည်မှာလည်းထုံနီ၎င်းပါပဲတရုတ်ကြီးစိုးလာမှာကိုနှုတ်ရင်တဲ့အတွက်မဆာလာခင်မှာစစ်သားပေါင်းများစွာအစည်းခံပြီး တရုတ်ကိုတက်ခဲ့ပေမဲ့စစ်ဘိုလ်စစ်သားတွေကြာဆုံးတာသာအပတ်တင်ပြီးအရာမရောက်ခဲ့တဲ့အတွက်မြန်မာပြည်ကလက်ရှိခေါင်းဆောင်တွေဟာတရုတ်ကိုမျက်နှာချုပ်သွေးနေရပါတယ်။ဒါကြောင့်မို့တရုတ်ရဲ့သဘောထားအပြောင်းအလဲအပြောင်းနဲ့အလုပ်ကွာခြားပုံသဘောတရားနဲ့လက်တွေ့နိုင်ငံရေးကွာခြားပုံစတာတွေကိုအတက်နိုင်ဆုံးလေ့လာကူးသင့်တယ်လို့ယူဆပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့သဘောတရားကိုသာအဓိကထားသုံးသပ်မယ်ဆိုရင်တရုတ်ကွန်မြူနစ်အစိုးရဟာအရင်းရှင်လူဒန်းစားကိုပြန်လည်အသက်သွင်းပေးတဲ့ဈေးကွက်စီးပွားရေးမျိုးကိုအပေးအမြောက်ပြုလိုက်မယ်လို့ဘယ်သူကမှကြိုတင်ခံမမှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံတွေအပေါ်တရုတ်ဩဇာကြောင်းနဲ့ကင်ဟာ20ရာစုမတိုင်မီကတည်းကကုန်ဆုံးသွားပြီမဲ့ကွန်မြူနစ်တွေဟာတရုတ်ဩဇာအာဏာပြန့်နှံ့ရမယ်ဆိုတဲ့အစဉ်အလာစကူရင်ချက်ကိုအကောင့်ထဲဖော်ဖို့ညွန်လင့်နေစေပုံရပါတယ်ဒီနေရာမှာ내ချက်အရင်းရှင်ဤကိုသုံးနေပုံရပါတယ်အင်းဒီချင်းတွင်နဲ့ရှေးဟောင်းအစီအလာတိုင်ဆက်ဆံလို့ရဲလို့မော်စီတွန်းကအက်ဒဂါစနိုးကို1938ကပြောမှုပါတယ်ဆိုလိုတာကတော့တရုတ်ဩဇာကအဖြစ်ဆက်ဆံလို့တာပါပဲကျေဟောင်းတရုတ်နိုင်ငံကြီးကျယ်ခမ်းနားသလိုခေတ်သစ်တရုတ်ပြည်ဟာကြီးကျယ်ခမ်းနားပြီးဩဇာအရှင်အဝါကြီးမားလာဖို့တရုတ်ကွန်မြူနစ်ကလိုလားပါတယ်။ဝင်ကျင်းမှုအစီအလာကြီးမားပြီးနိုင်ငံရေးစွမ်းရည်ထက်မြင့်တဲ့တရုတ်ပြည်ကိုပတ်ဝန်းကျင်နိုင်ငံလေးတွေကအခစားဝင်မဲ့ခေတ်ကိုရောက်ရှိလိုကြပါတယ်။တရုတ်ပြည်ဟာကမ္ဘာဝင်ကျင်းမှုရဲ့အလဲဘဟုအချက်အချာမှာတည်ရှိနေတယ်ဆိုတဲ့အစီအလာအထွေးခေါ်ကိုတရုတ်ကွန်မြူနစ်ကလက်ခံထားပုံရပါတယ်တရုတ်အစိုးရဟာကိုဂျိုးစီပွားနဲ့ပတ်သက်လာရင်ကွန်မြူနစ်သဘောတရားကိုဦးစားမပေးတော့ဘဲရှေးရုံးအစဉ်အလာဘရင်တွေလိုပြုမှုရေးရှိတာတွေ့ရပါတယ်ဒါကြောင့်ငြိမ်းချစွာရှင်တွဲနေထိုင်ရေးဝါဒဆိုတာဟာလေဩဇာကနေမြေတီထောင်လို့တဲ့တရုတ်ရဲ့အစဉ်အလာစန္ဒကိုဖုံးကွယ်ထားတဲ့ဝါဒသာဖြစ်ပါတယ်အင်အားကောင်းပြီးလွတ်လပ်တဲ့တရုတ်ပြည်ဟာအာရှဒေသမှာအစွမ်းကုန်လှုပ်ရှားနိုင်ရမယ်လို့တရုတ်ခေါင်းဆောင်တွေကယုံကြည်ထားပုံရပါတယ်ခင်ဗျာ
တရုတ်ပြည်ရဲ့ဆင်လာပြည်တွင်းစစ်မှာဆက်ရှင်တန်နေပုံကိုဥအောင်ခင်သွန်သက်ခဲ့တာပါအခုတော့ကျမကြီးကဏပါရေကြီးပြီးကုဆက်ယောဂကာကွယ်ရေးကိုပြောထားပါတယ်မြန်မာမှာမိုးကြီးရေကြီးတာကြောင့်ဖြစ်လာနေတဲ့ကုဆက်ယောဂတွေကနေကာကွယ်ရေးလှုပ်တင်တာတွေနဲ့မလှုပ်တင်တာတွေရှိတယ်လို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်ဘာတွေလှုပ်တင်ပြီးဘာတွေကမလှုပ်တင်တာပါလဲဒီအကြောင်းနယူးယောက်မြို့ Wake Up Fight ဆေးရုံအထွေထွေယောဂကူဌာနကဒုဆေးရုံအုပ်ကြီးနဲ့မြန်မာလူနာတွေကိုလည်း internet ဖုန်းကနေတဆင့်ကူညီပေးလာခဲ့တဲ့ကုဆက်ယောဂအထုကူဒေါက်တာဇေယျသက်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာโอเคကုဆက်ထုကူဆရာဝန်ကြီးဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြီးရေကြီးမှုကိုစံချိန်တင်ခံခဲ့ရတဲ့အခါကျတော့ကုဆက်ယောဂါတွေအကြီးအကျယ်မဖြစ်ဖို့ကာကွယ်ရေးအတွက်ပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီအန်ရဲ့ရှီလာပုံကိုနိုင်ငံတကာသင်ခန်းစာတွေနဲ့ပါထည့်ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဘာတွေဆက်ကူညီပေးတဲ့လှုပ်ပေးတင်တာတွေကိုအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းအရေးကြီးတဲ့အပိုင်းကတော့ကျမကြီးဝန်တန်းရင်မှမဟုတ်ပါဘူးဆရာဝင်ရဲ့လုံးမဟုတ်ပါဘူးကျမရဲ့ဝန်တန်းတိုင်းပေါ့နော်ဆိုဒီနေ့ကမှာတော့အများကြီးရှိကြတော့ဗမာနိုင်ငံမှာလည်းရှိပါတယ်ကျွန်တော်တို့အရင်တော့ရှိခဲ့တဲ့ချိန်တုန်းကဆိုလို့ရှိရင်နတ်သမားတွေနတ်သမားအကူတွေပြီးတော့ကြေးရွာကျမရဲ့မှုတွေကြေးရွာကျမရဲ့မှုတွေဆိုတာလည်းနေတွေမှာအများကြီးရှိကြပါတယ်သူတို့ဒီလေဒီလိုမျိုးကျမရဲ့အသီးကိုလိုက်ပြီးတော့ပေးမယ်ဒီလိုဖြစ်နေတဲ့ကိုယ့်ရဲ့ရက်ရွာမှာဖြစ်နေတဲ့လူတွေကိုကိုသွားပြီးတော့ကျမရဲ့ပညာအသိပေးတာပေါ့နော်အထူးဖြစ်ဒီရေလောင်းအင်နာတွေကိုဘလူနီနဲ့ရနိုင်ကလေးပေါ့နော်ဒါကတော့လိုကပို့ပြီးတော့နားလေပါလိမ့်မယ်ဟိုရေတွင်းအစ်စ်ကိုတူးဖို့ဆိုတာဘလူနီနဲ့မဖြစ်နိုင်ပါဘူးဆိုတော့ရေတွင်းအစ်စ်ကိုမတူးနိုင်လို့ရှိရင်ဘလူနီနဲ့ဒီရက်ရွာတွေမှာတောက်သုံးရေတို့စားသုံးမှုအတွက်ရေတို့တကွေကျမကြံ့ချင်းရေတို့လိုအပ်တဲ့ရေတို့ဘလူနီနဲ့ပေးမလဲပေါ့နော်သူပြင်မြန်မာနိုင်ငံလေပိုင်းဒီအချိန်ကတော့ဟိုရေရဖို့ဆိုတာပေါ်တယ်လေမြေချောင်းရည်ဒါပေမဲ့ဒီကြီးဆိုတော့ကျွန်တော်တောက်လို့မှမရတာဒုက္ခရောက်အောင်ပါလေဒီမြေချောင်းရည်တွေတဲ့ရမှာကျွန်မနေညီညွတ်ရည်တွေမှမဟုတ်တာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီရေမတန့်တာရဲ့အန်ဒီရဲ့ရှိတာအတွက်ဘလို့အကူညီတင်တာကိုပြောပြပေးပါလားဆရာရေ
ဆိုလူတွေကအိမ်သာသွားเสียအိမ်သာမရှိလို့ရှင်ဟို ိုအလွယ်ကူဆုံးနည်းလမ်းနဲ့သွားဖြည့်ရှင်းကြတာပဲပေါ့နော်ဆိုဒီလိုဖြည့်ရှင်းလိုက်တဲ့အခါမှာပြန်ပြီးတော့ဒီ clean မှုအတွက်ကဒါတွေကဒီနိုင်ငံမှာတော့ဒီ paper ရှိတာပေါ့နော်ဒါပေမဲ့ဒီလိုမျိုးရေကြီးလာတဲ့နေရာလိုအရက်ဒီမှာရေရဖို့ကလည်းခက်ခဲတယ်ထုံနည်းသူဆိုတာပဲဒီလိုမျိုးတကူရီကျမကြီးတန်ချင်းဘူးအတွက်လိုအပ်တဲ့ပစ္စည်းတွေရဖို့အတွက်ကလည်းခက်ခဲတာပေါ့ဆိုတော့အဲ့ဒီဘိုင်းလေးလည်းထည့်သွင်းပြီးတော့သူတို့အနေနဲ့စဉ်းစားပေးရမယ်လူတွေကိုလူတိုင်းနဲ့ခါပါဒီအိမ်သားတွေကဘလူနည်းနဲ့လုပ်ပေးနိုင်တယ်လေပေါ့သူလောလောလတ်လတ်မှာအိမ်သားတစ်တလုံးလုပ်ဖို့ဆိုတာမလွယ်ဘူးလေဒါရှင်းရှင်းလေးပဲဘလူမှမဖြစ်နိုင်တဲ့အကြောင်းအရာတကူဒါပေမဲ့လေဒီလိုမျိုးတစ်ခါသုံးအိမ်သားဒီလိုဟာမျိုးတွေကိုကျွန်တော်တို့လုပ်ပေးရမှာပေါ့နော်ဒါကတော့လူတန်းနဲ့အပိုင်ကအစားအသောက်ပိုင်းလူတန်းနဲ့ပိုင်းကတပိုင်းထုံနည်းသူဆိုရင်သူတို့အတွက်တကွေကျမကြီးတန်ရှင်းမှုအတွက်လုပ်ပေးနိုင်တဲ့အပိုင်းနေပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ရောဒီရေမတန့်တာရဲ့အကျိုးဆက်တွေကိုကာကွယ်နိုင်ဖို့ဆက်ကူညီပေးတင်တာရှိသေးလားဆရာကြီ
းနောက်ထုံနည်းသူဆိုတာပဲဒီရေမချိုးတာကြာလာလို့ရှိရင်လူဆိုတာကြာဖို့ပေါ့မှာဒုတိယကမ္ဘာစစ်ပထမကမ္ဘာစစ်တွေတုန်းကဒီ trench fever တို့ပေါ့ခေါ်ရတာကိုခံနိုင်မှာဒီဂျပိုးရီတန်းတွေပေါ်လာတာပေါ့နော်ဆိုတော့ရေမချိုးရင်ဖြစ်လာမှာလေဒါရှင်းရှင်းလေးပဲလေဆိုတော့ဒီဂျပိုးရီတန်းတွေကနေတစ်ဆင့်တယ်ရတယ်ကူးဆက်တယ်ရားတယ်ရားလို့ကုတ်တာကတော့ပြဿနာမရှိပေမဲ့တခြားသောဂျပိုးလိုအတူတူဖြစ်တော့ဒီရားနေ body lice လို့ခေါ်တဲ့ဒီတန်းနေရာနေတစ်ဆင့်တချို့သောအရက်တွေမှာအတူတူမြန်မာနိုင်ငံလေပိုင်းနေမှာရှိပါတယ်ယောဂါတွေကူးတဲ့အပိုင်းတွေရှိပါတယ်ဘက်တီးရီးယားတွေကူလာပြီးတော့နမိုနီးယားတွေဖြစ်ပြီးတော့ဒါတွေကတကူရီကျန်းမာရေးတန်ရှင်းမှုနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ရေမချိုးလို့ဖြစ်လာတဲ့အပိုင်းတွေပေါ့နော်ရေမချိုးဆိုတာလေလူတိုင်းကတော့ချိုးကျင်တာပဲလေဟုတ်တယ်မှာဒါပေမဲ့ဒီရေမရှိဘူးချိုးစရာနေရာမရှိဘူးဘယ်လိုသွားလို့မလဲဒါတွေကအကုန်လုံးထည့်သွင်းပြီးတော့သူတို့စဉ်းစားပြီးတော့ဒီရေပေးဆောင်တဲ့စခန်းတွေမှာသူတို့အကုန်လုံးလုပ်ပေးရမယ်အပိုင်းတွေပါတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီရေအကြီးအပြီးမှာရေတွေကညင်ညမ်းသွားတာအတွက်မလုတ်တင်တာတွေရောရှိသေးလားဆရာ
ဒါတော့လေမလုတ်တင်တဲ့အပိုင်းတွေကတော့အများကြီးရှိကြပါတယ်နံပါတ်၁ကတော့အထူးသဖြင့်ဒီလိုရေကြီးထားတဲ့ရေတွေဆိုတာပြန်နေတက်လာရေဒီမှလည်းမသိဘူးလေဆိုတော့တချို့သောရေတွေကဒီနိုင်ငံဒါကတော့ပမာဏငွေမှာအခုဖြစ်တဲ့ဟာကတော့မိုးရေတောင်ကြချောင်းရေအနေဖြစ်တာပေါ့နော်ဒီချောင်းရေမြစ်ရေဆိုတာတန့်ရှင်းမှုဆိုတာဘယ်လိုမှမရှိတဲ့ရေတွေလေဒါကြောင့်မလို့လေကျွန်တော်အနေနဲ့တောက်သုံးနေတဲ့ရေဒီလို့ပမာဏငွေမှာဆိုတော့ဂျိုဂျူကန်လို့ပါလို့ပေါ့နော်ဒီလိုမျိုးမှတူတော်ပြီးတော့မှတန့်စင်မှု filtration process လို့ခေါ်တာပေါ့နော်ဒီလိုမျိုးလုပ်ပါတယ်လုပ်ပြီးတော့မှကျွန်တော်တို့တောက်သုံးရေဆိုပြီးတော့ပြုတ်ပြပါတယ်ဒါကြောင့်မို့ချောင်းဝရေကိုကျွန်တော်တို့ဖြတ်ပြီးတော့လဲအင်ချက်လို့မရပါဘူး။ဘာကြောင့်လဲဆိုထဲထဲမှာ that's ho chemical လို့ခေါ်တဲ့အပိုင်းနေရှိတာပေါ့နော်။ဒါတွေကကိုယ့်ရဲ့ကျန်းမာရေကိုလောလောလတ်မထိပေမဲ့ဓာတ်ပစ္စည်းတွေကလောလောလတ်မထိပေတော့ဘိုင်းတော့ဖြစ်လာနေတဲ့အကြောင်းလေးတွေရှိတယ်။ထုံနည်းသူဆိုတာပဲဒီရေကိုဂျိုချက်ဖို့ဆိုတာကလည်းတစ်ခါလေကြတော့ဟိုကိုယ့်အိမ်မှာပုံနေတော့ဂျိုချက်ရတာပြဿနာမရှိပေမဲ့ဒီအများစုနဲ့နေလာတဲ့ခါမှာကိုယ်ရင်းနှီးချမ်းတောက်ချင်တော့မှရင်းနှီးဆိုတာမရှိဘူးလေဟုတ်တယ်မှာသွားယူရမှာလေဆိုတော့ဒီဘိုင်းနေရဟိုဘယ်လိုခေါ်မလဲ twin ရေကိုတောက်တာတော့တိတ်တော့ပြဿနာမရှိပဲနဲ့လေ still အဲ့ကြီးကမတတ်ပါဘူးတော့ကြောင့်မို့မြည်ရချောင်းကြီးဆိုတော့ဘယ်လိုမှတောက်လို့မရတဲ့အပိုင်းပေါ့နော်ဘယ်လိုမှဟင်းချက်လို့မရတဲ့အပိုင်းကြီးရှိပါတယ်ဒါတွေကလုံးဝမလုပ်တဲ့ပဲ
ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာကြီ
းဆိုတော့အချုံငုံပြီးပြောရလို့ရှိရင်တော့တကူရေးကြမှာရေးတန်ရှင်းမှုဒီအရေးကြီးဆုံးပါပဲငွေရေးကြီးမကုန်မကျပဲနဲ့လုံနိုင်တဲ့နည်းလမ်းတွေရရှိပါတယ်အဲ့ဒါကတော့တကူရေးတန်ရှင်းမှုပေါ့နော်အတက်နိုင်ဆုံးလုံနိုင်တဲ့လောက်ကိုတက်နိုင်တဲ့ဘက်ကနေလုံပေးပါဒီဖြစ်နိုင်လို့ရှိရင်တော့လက်ကိုစပြနဲ့ဆေးတယ်အစာမစားခင်မှာဆေးတယ်အစာစားပြီးနဲ့တေချာဆေးတယ်ဒါကတော့လူတိုင်းကအစာစားပြီးဆေးကြတယ်လေအစာမစားခင်ကမဆေးကြတာများတာပေါ့နော်နောက်တစ်ခုကမိသားတက်ပြီးတိုင်းကိုယ့်ရဲ့တကူရေးကြမှာရေးအမြဲတမ်းလုပ်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကိုတယောက်ခဲမကြဘူး။တခြားသောလူပေါင်းမြောက်များစွာကိုပို့လုပ်ပြလို့ရတဲ့အတွက်ပေါ့။ဟိတ်ဟိုကိုနေမကောင်းလို့ရှင်ကိုကကိုသိပါတယ်။ဟို report လုပ်ပေးပါ။ဒါမှလည်းတခြားသူတွေကိုမကူဆက်တာ။အထူးသဖြင့်ဝင်းရှော့ဝန်ပြယောဂါသည်အလွန်တရာမှကူဆက်ဖို့လွယ်တဲ့ယောဂါတစ်ခုပါ။တယောက်ကဝင်သွားလိုက်တယ်လက်မစိဘူးပြန်အိပ်တယ်။နောက်တစ်ယောက်ကသူ့ပေးတော့မှအင်းကြီးဥပ္ပိုလ်ချန်စာအရန်ကိုလွယ်ပါတယ်။ဝင်ရှော်ဝင်ပြဖြစ်တာပဲဖြစ်ဖြစ်ကိုပေါ်မှာအလိုလိုရားတဲ့အဖူတွေအကျိတ်တွေဖြစ်လာတယ်အကောင်ကိုက်တယ်လို့ထင်နေဆိုရင်တက်ကျွမ်းသောပညာရှင်တွေကိုပြောပေးပါ report လုပ်ပေးပါဒါတွေကပတ်စံမကုန်မင်းနဲ့လုပ်လို့ရတဲ့နည်းလမ်းတွေအများကြီးပါပါတယ်ဖြစ်နိုင်လို့ရှင်တော့ရေကိုကြိုချက်ပြီးတော့တောက်ချင်းသည်တစိမ့်တပတ်သောယောဂကာကွယ်မှုရဲ့အလွန်တရာမှဈေးပေါ်တဲ့နည်းလမ်းတစ်ခုနဲ့ကာကွယ်လို့ရတဲ့နည်းလမ်းတစ်ခုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ ရေးကြည့်ပြီးကုဆက်ယောဂကာကွယ်ရေးကိုကျွန်တော်ပြောပြခဲ့တဲ့ကျမကြီးခန္ဓာမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ခန္ဓာဖြစ်တဲ့တိုင်းရင်သတင်းလှပါဒီတစ်ပတ်မှာတော့ကချင်ဘက်ဖားကန့်ဆိုင်းတောင်ရွာက Lucky Man Hotel ကို KIA ကချင်တက်နယ်ပူပေါင်းတက်တွေတင်လိုက်တာမှာဆယ်ချီလက်နက်ချမှုရှိခဲ့တာနောက်ကရနယ်ရှမ်းဆက်မှာတော့ရေးကြည့်နေလို့ KNY တက်တွေလည်းစီရေးရပြီးရေးပေးကူညီနေရတာနောက်မွန်ပြည်ပါတီကနောက်ထပ်တိုင်းရင်တည်ရင်လုံးဆက်အနာရှင်တက်ဖြည့်အဖွဲ့ကွဲနဲ့ပူးပေါင်းလာတာအပါအဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FEVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြပါအောင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါ။ကျွန်မအမီပါ။နေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ဖက်ကန့်ဆိုင်တောင်ရွာကစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲထားတဲ့ Lucky Man Hotel နေရာကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ရမှာစစ်တပ်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်။ Greenie ပြည်နယ်ရှမ်း Greenie အဆက်ဒေသတွေရေကြီးရေလျှံမှုတွေကြောင့် Greenie တပ်တွေကစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်ထားပြီးကုညီကဲဆဲရေးတွေကိုအဓိကလုပ်နေကြပါတယ်။သတင်းလွှာတွေတင်းမှာတော့ NCA လမ်းကြောင်းကိုသွားနေတဲ့မွန်ပြည်သက်ပါတီ NMSP ရဲ့လက်အောက်ခံတပ်ရင်းတရင်လုံးမွန်ပြည်သက်ပါတီဆက်အနာရှင်တိုက်ဖျက်ရေးအဖွဲ့NMSP ADC ကိုလာရောက်ပူးပေါင်းခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကံမြို့ဆိုင်းတောင်ရွာရှိစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့ Lucky Man Hotel နေရာကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တို့ကသိမ်းပိုက်ခဲ့ရမှာစစ်ကောင်စီဘက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်။စစ်ကောင်စီတပ်သားတွေနဲ့ရှမ်းနီတပ်သားအယောက်20ကျော်လက်နက်ချခဲ့တာလို့ KIA နဲ့နှိစပ်သူတွေကပြောပါတယ်။ Lucky Man Hotel ရှိစစ်ကောင်စီတပ်ဖွဲ့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ6ရက်နေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။တလနီးပါးကြတဲ့ဆိုင်းတောင်တိုက်ပွဲထဲစစ်တပ်ကလက်နက်ကြီးအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်အယက်သား90လောက်တေဆုံးခဲ့ပြီးအိမ်အလုံးရေ400လောက်မိလောင်ပျက်စီးခဲ့ပါတယ်
ချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေညှိနေပြီးမဲ့စစ်ကောင်စီကနေနေ့တိုင်းလေရင်နဲ့ပုံကျဲနေပါတယ်။ဘူဒူးနေမနဲ့အစောပိုင်း2နာရီလောက်ကမိုင်းရဲမြို့နယ်တဲ့စစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ရာကြောင့်ရှမ်းတော်ရွာမှာရှိတဲ့တကြားဆက်ပေါ်ကြားရောက်ပေါက်ကွဲလို့စစ်ရုံမှုအပါအဝင်စစ်ရုံအလုံးသမား9ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတယောက်သေဆုံးခဲ့ပါတယ်။သေဆုံးသူဟာအမျိုးသမီးငယ်တယောက်ဖြစ်ပါတယ်။တိုက်ပွဲမရှိဘဲစစ်လေရင်ကညအိတ်ချိန်မှာအခုလိုဝီဟင်ကနေပုံကျဲနေတာကြောင့်လူတွေရှောင်ချိန်မရဘဲထိခိုက်တေဆုံးမှုတွေရှိနေတာလို့ဒေသခံတွေကပြောပါတယ်အခုတန်ရာရသွားတဲ့သူတွေကတော့စစ်ရုံမှာလာအိတ်ကြတဲ့အရက်သားစစ်ရုံအလုပ်သမားတွေဖြစ်တယ်လို့မိုင်းရဲမြုပ်ခံတွေကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့မှာအခြေစိုက်တပ်ဆွဲထားတဲ့ခလာယာ268တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အမျိုးသားတယောက်သေဆုံးခဲ့ပါတယ်။အော်တိုဘာလ9ရက်နေ့မှာစစ်ကောင်စီတပ်က268တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။ဖလန်းမြို့ကနေ6မိုင်လောက်ဝေးတဲ့ရဲစင်းရွာနာကြားရောက်ပောက်ကွဲခဲ့ပြီးတောင်ရရဲမှာအလုပ်လုပ်နေတဲ့အသက်59နှစ်အရွယ်ဦးပစ်ချစ်ဂျဲအိုထိမှန်သေဆုံးခဲ့တယ်လို့ဖလန်းမြို့ခံတယောက်ကပြောပါတယ်။အော်တိုဘာလ9ရက်နေ့တုန်းကလည်းခလာယာ268တပ်ကုန်းကနေလက်ကျင်းနေပြစ်ခတ်မှုကြောင့်လုံပြီးရွာကအမျိုးသမီးတယောက်ထိမှန်တေဆုံးခဲ့ပါတယ်
ရခိုင်ပြည်ပုံနာကျွန်းမြို့နယ်ပန်းနီလာရွာရှိအရက်ဖက်ဆေးရုံကိုအင်ကာနီမနဲ့အစောတနင်္လာခွဲလောက်မှာလေရင်နဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပန်းနီလာစာတင်ကျောင်းမှာယာယီဖွင့်ထားတဲ့ပြီးသူဆေးရုံကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့လို့အဆောက်အုံတချို့ပျက်စီးသွားတယ်လို့နေဆက်သူတယောက်ကပြောပါတယ်ရက်သားတွေကိုစီကူတာပေးနေတဲ့ဆေးရုံကိုလေကြောင်းသုံးတိုက်ခိုက်တာဟာစစ်ရာဇဝတ်မှုတွေကိုကျူးလွန်တာလို့ဒေသခံတွေကဆိုပါတယ်အောက်တိုဘာလ9ရက်နေ့တုန်းကလည်းတောင်ကုန်းတန်းလွဲရွာမှာမြို့နယ်မောင်တော့ကရွာတရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့လို့အရက်သား20နီးပါးသေဆုံးခဲ့ပါတယ်
မုံမြင့်နဲ့ရေးမြို့နယ်ကျောင်းရွာအခြေဆိုင်အမှတ်983ချိန်မြန်တပ်ရင်းနာကိုရေးပလူအဖွဲ့ကတိုက်ခိုက်ခဲ့ရမှာရဲမီတယောက်အပါဝင်ကင်းပုံဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်9ယောက်သေဆုံးခဲ့ပါတယ်။ကန္နနဲ့ဖားကြီးရွာကြားမှာရေးပလူအဖွဲ့ကအော်တိုဘားလ9ရက်နေ့နေ့လယ်ပိုင်းမှာကာလန်ပိတ်ဆို့စစ်ဆေးနေချိန်တင်နန်းဆင်းပြီးပြန်လာတဲ့ရဲမီတယောက်ကိုဖမ်းဆီးမိရကနေစစ်ဆေးမင်းမြန်ချက်အရရဘာတော့ထဲမှာကင်းပုံဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတွားရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဆုံးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ရုပ်အလောင်းကိုတော့အဲ့ဒီညနေပိုင်းမှာအမှတ်983ချင်းမြန်တပ်ရင်းဘက်ကိုတည်ထားတယ်လို့တရက်ခန်ကြီးကပြောပါတယ်
။ကရင်နီပြည်နယ်ရှမ်းကရင်နီအစက်ဒီတာတွေမှာလက်ရှိကြုံနေရတဲ့ရေကြီးရေရှမ်းမှုတွေကြောင့်ဆေးလှုပ်ရှားမှုတွေရပ်ဆိုင်းထားရတယ်လို့လွယ်ကော် local PDF တာဝန်ရှိသူကိုလင်းလင်းကပြောပါတယ်။စက်တင်ဘာလ17ရက်နေ့ဝင်းကျင်ကလေးကရေကြီးရေရှမ်းမှုတွေဖြစ်ပွားနေတာကြောင့်လွယ်ကော် local PDF အဖွဲ့အနေနဲ့ကေဆေးကြီးလုပ်ငန်းတွေဆောင်ရွက်နေရလို့ဆေးရီလှုပ်ရှားမှုကိုရပ်ဆိုင်းထားရတာလို့ပြောပါတယ်။ကရင်နီပြည်ဒီမော့ဆူလွယ်ကော်မြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းဖဲကုံမြို့နယ်တွေကဘလူးချောင်းတလျှောက်ကကြေးရွာပေါင်း 9,000 ကျော်မှာရေကြီးရေရှမ်းမှုတွေဖြစ်ပွားနေတာဖြစ်ပါတယ်။
အခုဆက်ပြီးသတင်းလွှဲတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီနဲ့အတူ NCA လမ်းကြောင်းကိုတွားနေတဲ့မုံပြည်သက်ပါတီ NMSP ရဲ့လက်အောက်ခံတပ်ရင်းတရင်လုံးကမုံပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NMSP ADC ကိုလာရောက်ပူးပေါင်းခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းကတင်ဆက်ထားပါတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဘလက်တုံဖတ်ကြေးရွာမှာခြေစိုက်တဲ့မုံပြည်သက်ပါတီတိုက်ရင်မှတ်ငါကတိုက်ရင်မှုကိုတိုင်ဦးစီးပြီးလာရောက်ပူးပေါင်းခဲ့တာဖြစ်တယ်လို့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NNSP ED ပြောခွင့်ရနယ်ပညာမောင်ကအတည်ပြုပြောဆိုခဲ့ပါတယ်
။အောက်တိုဘာလ6ရက်နေ့မှာဖျားတုံးစုဒေသအခြေစိုက်မွန်ပြည်တပ်ပါတီအမှတ်9တိုက်ရင်နဲ့ဒီမြို့နယ်အဖွဲ့အလုံးမနော်ကျတော့ကျွန်တော်တို့ ED နဲ့လာပြီးပူးပေါင်းတာဆိုတာမှန်ပါတယ်။
တိုက်ရင်မှုဒုဗိုလ်မှူးကြီးနိုင်ပွန်းမုံဦးဆောင်ပြီးတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဖွဲ့ဝင်တွေနဲ့အတူ NNSB AD နဲ့အော်တိုဘာလ6ရက်နေ့မှာလာရောက်ပူးပေါင်းခဲ့တာဖြစ်ပါတယ်။အခုလိုပူးပေါင်းလိုက်တာဟန်အင်အားတစ်ခုဖြစ်စီပြီးမဲ့မွန်တပ်ဖွဲ့တွေအချင်းချင်းကြားသဘောထားကွဲပြီးပြစ်ခတ်မှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်ရတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူမွန်လူငယ်မိဘကားစောကပြောပါတယ်။
အဲ့လိုမျိုးပူပေါင်းလိုက်တာကအဲ့ဒါတောင်းတော့ရလက်တစ်ခုဖြစ်တယ်လို့ကျွန်မမြင်တယ်။အင်းအတစ်ခုလည်းဖြစ်စင်လာတယ်ပေါ့နော်။ဒါပေမဲ့ဒီလိုပူပေါင်းမှုကြောင့်ပဟိုနဲ့ AD ကသဘောထားတွေကွဲစီပြီးပြီးတော့ယုံကြည်မှုတွေနည်းစေတယ်။နောက်တစ်ခုကစိုးရိမ်မှုတွေရှိလာနိုင်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အရင်ကမှတ်ပါတသမိုင်းမှာနဖွဲ့ကွဲတော်တဲ့မွန်တက်ချင်းချင်းပြန်ပြစ်ခက်ခဲတဲ့ဆယ်မကောင်းစရာတမိုင်းတွေလည်းရှိခဲ့တယ်။ဆိုတော့ပြည်သူလူထုတဲ့အဲ့လိုစုရင်စရာတွေဖြစ်နေပါတယ်ပေါ့နော်
။မွန်ပြည်တပ်ပါတီတိုက်ရင်ကဟာထိုင်းနယ်စပ်ဖျားသုံးစုဒေသကစပြီးရေးတံပြူစရာကြိုင်းအင်းဆိုင်ကြီးမျိုးတွေကိုတွားရောက်နိုင်တဲ့ကားလားနေရာတွေမှာစုမုံလှုပ်ရှားနေတာဖြစ်ပါတယ်။ဒါကြောင့်တော်လှန်ရေးတပ်ဖွဲ့တွေအတွက်အခုဆိုရင်တွာလာမှုခက်ခဲတွေပိုပြီးအဆင်ပြေလာနိုင်မယ်လို့မွန်ပြည်တော်လှန်ရေးတပ်ဖွဲ့ MSRF ပြောခွင့်ရနိုင်နဂါကပြောပါတယ်။
မွန်ပြည်သက်ပါတီတရင်ငါတော်လှန်ရေးဘက်ကိုကူးပြောင်းလာတဲ့အတွက်ကြောင့်ကျွန်တော်တို့ MSRF အပါအဝင်အခြားသောတော်လှန်ရေးအဖွဲ့အစည်းများကြုံတွေ့ခဲ့ရတဲ့ဒီတွာလာလှုပ်ရှားမှုအခက်အခဲတွေကိုကြော်ဖြတ်နိုင်ပြီးတော့ကျွန်တော်တို့ရဲဘော်များနဲ့အတူတကွပူးပေါင်းစစ်ဆင်ရေးတွေဆင်နွှဲသွားလိုက်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
တပ်ရင်းငါအနေနဲ့ NNSB AD နဲ့ပူးပေါင်းသွားတဲ့အပေါ်နှစ်ဖက်ကောင်းဆောင်တွေကြားသွေးဆောင်ဆွေးနွေးမှုလုပ်နေကြတယ်လို့သတင်းထွက်ပေါ်နေပေမဲ့မွန်ပြည်တပ်ပါတီဘက်ကတော့တစုံတရာသတင်းထုတ်ပြန်လာတာကိုတော့မတွေ့ရသေးပါဘူး
ချင်းပြည်တောင်ပိုင်းပလောဝမြို့နယ်မှာအရခတ်တပ်တော် AA ကဒေသခံခူမီချင်းပြည်သူတွေကိုဖမ်းဆီးတာ၊ရိုက်နှက်တာ၊အိမ်တွင်းပစ္စည်းတွေကိုရိုက်ခွဲတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်လို့ကမ္ဘာလုံးဆိုင်ရာခူမီအဖွဲ့အစည်း Global ခူမီ Organization GKO ကပြောပါတယ်။ကိုရောဘတ်ကစူးစီးထားပါတယ်
။ပလောဝမြို့နယ်ကိုသိမ့်ပိုက်အုပ်ချုပ်နေတဲ့အရခတ်တပ်တော် AA ဟာပြီးခဲ့တဲ့စက်တင်ဘာလထဲမှာဒေသတွင်းချင်းတော်လှန်တပ်ဖွဲ့ဖြစ်တဲ့စီတဲ့ပလောဝကိုအားပေးကူညီထောက်ပံ့နေဆိုတဲ့ဆွဆွဲချက်အပါအဝင်တခြားသောအကြောင်းပြချက်တွေနဲ့ပလောဝဒေသခံခူမီချင်းလူမျိုးအ ਨੇ စုံ14ယောက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ Global ခူမီ Organization အဖွဲ့တာဝန်ခံကအခုလိုပြောပါတယ
်။သူတို့ AA အချင်းချင်းပြဿနာဖြစ်တာဟောက်ကိုအထက်လူကြီးတွေသူတို့ကတိမာကြောက်လို့တမင်တက်တက်နဲ့ကျွန်တော်ဒေသခံ ကိုတောက်ခပေးတာဖြစ်တာဒုတိယချက်က CDF ပလဲဝါတွေရောက်လာလို့အဲ့ဒါဆွဆွချက်နဲ့ဖန်တာနော်
ဖန်စီခံရတဲ့သူရိကတော့ငရှားရွာကဦးလင်းဝိုက်ဦးထိန်လင်းဦးအောင်မဦးပန်းမြတ်ထိုင်နဲ့ဦးရဲ့ရဲချင်းထောက်ရွာကဦးနန်းဘဲနဲ့ဦးကျော်လှအောင်ရေချမ်းသာရွာကနာမည်စစ်စစ်ဆဲ3ယောက်တို့ကိုစက်တင်ဘာလ18ရက်နေ့မှာဖန်စီခဲ့တာလို့ဆိုပါတယ်စက်တင်ဘာလ26ရက်နေ့မှာလဲအောက်ပလိုင်းရွာကဦးဆွန်းအောင်ဦးခင်ကျော်ဦးကာပန်နဲ့ဦးဟွိကိုတို့ကိုလက်နှုတ်ပြန်ကျူးတို့ရိုက်နှက်ဖန်စီသွားတယ်လို့ Global Kumi Organization ကဆိုပါတယ်ဒါ့အပြင်စက်တင်ဘာလ20ကိုရနေမှာပလဲဝမြို့ပေါ်ကပြည်သူစေယုံတာဝန်ခံဒေါက်တာအေးကျော်နဲ့ဒေသခံ၂ယောက်ကိုလည်းအေအေတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီချီနေနဲ့ပတ်သက်ပြီးအေအေပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရသေးပါဘူးပလဲဝမြို့နယ်ထဲမှာဒေသခံဂူမီချင်းလူမျိုးတွေဟာဆက်အာဏာသိမ်းမှုမဖြစ်ပွားခင်2015ခုနှစ်ကတည်းကစစ်တပ်နဲ့ဆက်ဆက်လို့ဆိုပြီးအေအေကဖမ်းဆီးခဲ့တယ်လို့အခုလဲ CDF ပလဲဝ CNA တို့ကအားပေးကူညီလို့ဆိုပြီးအဖမ်းခံနေရတယ်လို့ Global Kumi Organization တာဝန်ခံကပြောပါတယ
်ဘလဝရေးဟာ2015ကတိကဖြစ်လာတယ်ဆိုတော့ no dollar ရေးမပေါ်ခင်မှာဒီစစ်တပ်ကသူတို့ကအဲ့လိုလုပ်တယ်ဆိုတာလုပ်တယ်ဆိုမှသူတို့မျိုးမျိုးနဲ့သူတို့ဖမ်းတယ်နောက်ပြခုကသူတို့ကပြပိုင်တင်လိုက်ဆိုတော့ခုပြန်လာတာက CDF ကိုထုတ်ပိုင်းလို့ CNA ကိုထုတ်ပိုင်းလို့ဆိုမှပြန်ဆွဆွလာတယ်အရင်ထက်တော့မှခုပိုဆိုးလာတယ
်ဖန်စီခံရသူတချို့ကိုဘလဝမြို့ပေါ်နဲ့မိစာရွာမှာထိမ့်သိမ်းထားတယ်လို့ကြားသိရပြီးတချို့ကိုတော့ဘယ်နေရာကိုခေါ်ဆောင်သွားတယ်ဆိုတာကိုမသိရဘူးလို့ဆိုပါတယ်ချင်းလူမျိုးတွေအပေါ်လေးစားမှုကင်းမဲ့စွာဆက်ဆံနေတာဟာချင်းနဲ့ရခိုင်လူမျိုးတွေကြားမလူလားအပ်တဲ့လူမျိုးရေးပြည်ထောင်တာတွေကိုကြီးထွားလာအောင်အေအေကလှုပ်ဆောင်နေတာဖြစ်ပြီးတိုင်းသားအချင်းချင်းကြားကိုချင်းစာနားလည်မှုရှိဖို့လိုအပ်တယ်လို့လည်း Global Kumi Organization ကပြောဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကချင်ပြည်ဖားကံမြို့ဆိုင်းတောင်ရွာရှိစစ်ကောင်စီတပ်ဆွဲထားတဲ့ Lucky Man Hotel နေရာကို KIA နဲ့ပူးပေါင်းအဖွဲ့ကသိမ်းပိုက်ခဲ့ရမှာစစ်တပ်ဖက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်ကရင်နီပြည်နယ်ရှမ်းကရင်နီအစပ်ဒေသထဲကရေကြီးရေရှမ်းမှုတွေကြောင့်ကရင်နီတပ်တွေကစီးရေလှုပ်ရှားမှုရပ်ဆိုင်းထားပြီးကူညီကယ်ဆယ်ရေးတွေအထူးကလုပ်နေကြပါတယ်
ရရှိနေအခုနားဆင်နေကြရတာကတော့နေဆက်ဒေတာဟာတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ကချင်ဘက်ဖားကန့်ဆိုင်းတောင်ရွာက Lucky Man Hotel ကို KIA နဲ့ပူးပေါင်းတဲ့သိမ်းလိုက်တာပါဝင်တိုင်းရင်းသတင်းလာပါ။အခုတော့ VO ရဲ့ကျတာရညစီစဉ်နေဆုံးမသက်ခင်သတင်းအချင်းချင်းဝက်ခင်ဖြစ်သေးပြောပြပေးပါအောင်ခင်ဗျာ။
မြန်မာအင်းဒီချင်းထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပခါတွေမှာဒီကူညီဖြည့်ရှင်းပေးဖို့ကြိုးစားတာနောက်ဒီပြည်ပခါတွေချောက်အိုးဝင်စွန့်ကွာထွက်ပြရတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်ပြုလုပ်နေတာတွေအတွက်ကြိုးဆိုတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကဒီကနေ့ပြောဆိုလိုက်ပါတယ်လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့ထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်နာဝတ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့ဒီကနေ့ညနေပိုင်းကတွေ့ဆုံချိန်မှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အာဆီယံအဖွဲ့ထဲမှာထိုင်းနိုင်ငံကရှေ့တန်းကနေဥဆောင်ပါဝင်နေတဲ့အပေါ်မှာလည်းကျေးဇူးတင်တဲ့အကြောင်းဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပြီးတော့ဒီအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးအရေးပါမှုတွေကိုအလေးပေးပြောဆိုခဲ့ပါတယ်။ဒါ့အပြင်မွေးရေးဆေးဝါးနှိမ့်နေရေးပူးပေါင်းဆောင်ရွက်ဖို့နောက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးမြှင့်ဖို့တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့လည်းနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့အပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကတိကဝတ်ပြုခဲ့ကြတယ်ဆိုတာကိုလည်းဒီအမေရိကန်နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာဒီရက်ပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်လာအိုနိုင်ငံမှာရောက်ရှိနေတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုအင်အားပြင်းဟာရီကိန်းမုန်တိုင်းမီလ်တန်ဝင်ရောက်ခဲ့လို့နှစ်ဦးထက်မနည်းတိုက်ဆုံပါရဲ။လေပြင်းတိုက်ခတ်ပြီးမိုးသည်ရေရှမ်းမှုတွေကြောင့်လူနေအိမ်တွေပျက်စီးခဲ့ရပြီးတော့အင်ဂျီ300ထက်မနည်းလျက်စင်ပြီးပြတ်တောက်နေပါရဲ။ပြင်းရအဆင့်3ရှိတဲ့ဟာရီကိန်းမုန်တိုင်းဟာတနာယို195မိုင်ကျော်နှုန်းနဲ့ဆာရာဆိုတာခရိုင်ဆီရစ်စတာကီမြို့နာကိုပေါ်ထူးနေနှောင်းပိုင်းတွေကဝင်ရောက်ခဲ့တာဖြစ်ပါတယ်။မုန်တိုင်းတံကိုတော့ဖလော်ရီဒါပြည်နယ်တစ်ဝိုက်ညလုံးပေါက်ကြုံရရတယ်လို့ရုတ်တရက်ရေကြီးရေရှမ်းမှုအန္တရာယ်တွေဆက်ပြီးတော့ကြုံရနိုင်သေးတယ်လို့အာနာပိုင်းတွေကသတိပေးထားပါတယ်ရှင
်။ကျေးဇူးပါပခင်ပြည်သူရေအခုလိုသတင်းချင်းချုပ်အပီမှာတော့ VOA American တဲ့ကြာတာရင်းညစီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညစီစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Cornelius Dinor တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမင်မှာ ဖီယိုကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာအားလုံးကနေဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America.